Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ24ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါရှင်။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်။
မင်္ဂလာညချမ်းပါရှင်ကျမတင်ဒီထိုက်ပါယူကရိန်းနိုင်ငံကိုလက်နက်တွေပို့ပေးဖို့အပြင်းအထန်လှန်လှန်စဉ်စားသုံးသပ်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်အမေရိကန်စစ်တပ်တွင်လင်အင်္ဂါပြောင်းလဲထသူတွေအမှုထမ်းခွင်ပိတ်မဲ့အစီအစဉ်ကိုမကြခင်အင်ဖြူရောကညွှန်ကြားမယ်လို့ခန့်မှန်းနေကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာရခိုင်ပြည်နယ်အတွင်းဘာသာရေးနဲ့လူမျိုးရေးပေါ်အခြေခံပြီးလွတ်လပ်စွာသွားလာခွင့်ခွဲခြားကန့်သတ်တာတွေအဆုံးသတ်ဖို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကအကြံပေးတိုက်တွန်းလိုက်ပါတယ်
။ They must be convinced of the need to change through an inclusive dialogue that builds trust among
အကြံပေးကော်မရှင်အဖွဲ့ဥက္ကဋ္ဌကိုဖီအာနန်ရဲ့သတင်းစာရှင်းလင်းပွဲနဲ့အတူအခုလိုအကြံပေးကော်မရှင်ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုမြန်မာအစိုးရကအမြန်ဆုံးအကောင့်ထဲပေါ်ဆောင်ရွက်တဲ့အကြောင်းကိုလည်းနိုင်ငံတကာလူခွင့်ရေးအဖွဲ့တွေတိုက်တွန်းထားတာကိုလည်းနှာစင်ကြရပါမယ်။တခါအိန္ဒိယမြန်မာနယ်စပ်မှာရှိနေတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ဌာနချုပ်ဝင်ကျင်ကိုရခိုင်တပ်မတော် AA ကဆက်လက်တိုက်ခိုက်နေတာကြောင့်ထိခိုက်မှုတွေရှိနေပေမဲ့အခုပြန်ဆုတ်ခွာသွားပြီဆိုတဲ့အခြေအနေအခုလ23ရက်နဲ့24နှစ်ရက်ဆက်တိုက်ရှမ်းပြည်နယ်အတွင်းမှုရစ်စေဝါဖန်စီရမိခဲ့တာတွေကိုပြောပြပေးသွားမှာပါရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမှတ်သိမ်းကြည့်ထိုက်တဲ့ကိုရန်နိုင်တို့ကြီးညာပေးပါမယ်ရှင
်။နိုင်ငံတကာနေသားမြန်သတ်မှတ်ချက်တွေကိုအင်အားသုံးပြန်လဲရေးဆွဲဖို့ရုရှားဘက်ကကြိုးပမ်းနေပြီးရုရှားဆိုရရဲ့ပြုမှုလှုပ်ဆောင်ပုံတွေမပြောင်းလဲသေး၍အမေရိကန်ဘက်ကတန်ခတ်ပိတ်ဆို့မှုဆက်လက်ထားရှိမှာဖြစ်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကဒီကနေ့ခြားသာပြီးနေ့ယူကရိန်းနိုင်ငံခီးစဉ်အတွင်ပြောဆိုလိုက်ပါတယ်။ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုအပါအဝင်ယူကရိန်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးသမ္မတနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်ကာကွယ်ဝင်ကြီးကအခုလိုပြောဆိုတာပါ။ယူကရိန်းအပေါ်အမေရိကန်ရဲ့ထောက်ခံမှုကိုကာကွယ်ဝင်ကြီးကထပ်လောင်းအာမခံပြောကြားခဲ့တယ်လို့2014ခုနှစ်ကခရိုင်းမီးယားဒေသကိုရုရှားတို့ကျူးကျော်သိမ်းယူတာကိုလက်မခံတဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံကိုလက်နက်တွေပို့ဆောင်ပေးဖို့ကိစ္စကိုအမေရိကန်သမ္မတထရန့်အစိုးရဘက်ကအပြင်းအထန်လှန်သုံးသပ်စဉ်းစားနေတယ်လို့လည်းပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံကာကွယ်ရေးဘက်မှအထောက်အကူဖြစ်စေမဲ့အသုံးဆောင်ပစ္စည်းဒေါ်လာ195သန်းထပ်ပြီးထောက်ပံ့မယ်တဲ့အထူးပြုလုပ်ထားတဲ့အသုံးဆောင်နေလဲပါတယ်လို့ဝန်ကြီးမက်တစ်ကပြောပြီးကာကွယ်ရေးဆိုင်ရာလက်နက်တွေနဲ့ပတ်သက်လို့တော့အသေးအချာပြန်လည်သုံးသပ်နေတယ်လို့ပြောဆိုသွားပါတယ်။လက်နက်တွေရောက်ရှိမဲ့အချိန်ကာလနဲ့ပတ်သက်လို့မေးမြန်းမှုကိုတော့ယူကရိန်းသမ္မတပိုရိုရှန်ကိုကတိုက်ရိုက်မဖြေခဲ့ပါဘူး။ဒါပေမဲ့ရုရှားဘက်ကယူကရိန်းတပ်တွေနဲ့ပိုင်နက်နယ်မြေကိုထိပါတိုက်ခိုက်လာခဲ့ရင်တော့ဒီကာကွယ်ဆိုင်ရာလက်နက်တွေကပိုပြီးအသုံးတည်လာမယ်လို့မှတ်ချက်ပေးပြောဆိုခဲ့ပါတယ်။ယူကရိန်းရှေ့ပိုင်းပြည်ပခါကိုဖြေရှင်းနိုင်ရေး Minsk သဘောတူညီချက်အပါအဝင်ရုရှားတို့သဘောတူကတိပြုထားတဲ့အတိုင်းဆောက်ရွက်မှုမရှိဘူးဆိုပြီးလဲအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်စစ်တပ်တွင်လေရင်ကပြောင်းလဲထားသူတွေကိုအမှုထမ်းခွင့်ပိတ်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်ကိုအကောင့်ထည့်ဖော်ဖို့အတွက်ပန်ဒဂွန်စစ်ဌာနချုပ်ကိုအမေရိကန်သမ္မတအင်မီတော်ကမချခင်မှာလမ်းညွှန်ချက်ပေးမယ်လို့ခန့်မှန်းပါတယ်။ဇူလိုင်လကုန်ပိုင်းတုန်းကထွတ်တယ်လူမှုကွန်ရက်မှာသမ္မတထရန့်ရဲ့ဇက်တိုက်ရေးသားချက်တွေမှာထင်အပ်ဖော်ပြခဲ့တဲ့အစည်းအဝေးကိုအကောင့်ထည့်ဖော်ဖို့အတွက်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကို6လအချိန်ပေးမှာဖြစ်တယ်ဆိုပြီးWall Street Journal မှာပထမဆုံးဖော်ပြခဲ့ပြီးနောက်မှာ New York Times နဲ့ Reuters သတင်း Agency တို့မှလည်းဒီချက်ကိုတာဝန်ရှိသူတွေကအတည်ပြုထားပါတယ်။မူဝါဒအရအမေရိကန်စစ်ဌာနချုပ် Pentagon အနေနဲ့စစ်မှုထမ်းတွေကိုစစ်မြေပြင်တွေမှာတာဝန်ချထားနိုင်သလားဒါမှမဟုတ်တခြားမရှင်တွေမှာတာဝန်ပေးနိုင်သလားဆိုတဲ့အစစ်တမ်းကိုအခြေခံပြီးထုတ်ပယ်နိုင်မှာဖြစ်ပါတယ်။လင်ကာပြောင်းလဲထားသူတွေကိုတပ်ဖွဲ့ဝင်တစ်တွေအဖြစ်စစ်တပ်ထဲဝင်ဝင်ပိတ်ပင်ထားသလိုလက်ရှိမှုထမ်းနေတဲ့လင်ကာပြောင်းလဲထားသူတွေအတွက်ကုသရေးအစီအစဉ်အတွက်သုံးစွဲမှုကိုလည်းရပ်မှာဖြစ်ပါတယ်။စစ်တပ်တွေမှာလင်ကာပြောင်းလဲထားသူတွေကြောင့်ဈေးကုသစရိတ်အစမတန်ကုန်ကျနေပြီးတော့နောက်ဆက်ဖြစ်စေတယ်လို့လည်းသမ္မတ Trump ကပြောဆိုပြီးဒီပေါ်မှာအခြေတည်ဆုံးဖြတ်ခဲ့တာလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ခင်ဗျာ။
နယ်သာလန်နိုင်ငံရိုတာဒမ်မြို့မှာမနေ့ကပြုလုပ်မဲ့ Rock Kita ဘွဲမှာအကြမ်းဖက်ဝါရဆဲတိုက်ခတ်မှုလုပ်နိုင်နေဆိုရဲစပိန်ရဲတပ်ဖွဲ့ရဲ့သတင်းပေးချက်နဲ့ဆက်ဆက်ပြီးဒီကနေ့ကြာသပတေးနေ့အစောပိုင်းမှာအသက်22နှစ်အရွယ်အမျိုးသားတဦးကိုနယ်သာလန်ရဲကတန်တရားနဲ့ဖမ်းဆီးပါတယ် တောင်ပိုင်းဘရာဘန့်ပြည်နယ်အတွင်းစီးနှင်းရှာပွေမှုမှာဒီအမျိုးသားကိုရဲကဖမ်းဆီးတာဖြစ်ပြီးသူ့အိမ်ကိုလည်းရှာပွေခဲ့ပါတယ်။နယ်သာလန်နိုင်ငံစိတ်ကမ်းမြို့ရော့တဒမ်မှာကျင်းပမဲ့အမေရိကန်ရော့ဂီတာအဖွဲ့အလာလာစ်ရဲ့ဖျော်ဖြေပွဲကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်လာနိုင်ခြေရှိတယ်လို့စပိန်ရဲတပ်ဖွဲ့ကသတင်းအစအနရရှိပြီးတဲ့နောက်မှာတော့ဂီတာဖျော်ဖြေပွဲကိုအာဏာပိုင်တို့ဖျက်သိမ်းလိုက်ပါတယ်။ဂီတာဖျော်ဖြေပွဲကျင်းပမဲ့နေရာနီးမှာတွေ့ရတဲ့လောင်စာစီပလင်းတွေတင်လာတဲ့ကားရဲ့ယာဉ်မောင်းကိုရဲအဖွဲ့ကစစ်စစ်မေးမြန်းတယ်လို့လဲရော့တဒမ်မြို့တော်ဝင်ကပြောပါတယ်။ကားမောင်းသူကစပိန်နိုင်ငံသားဖြစ်ပြီးသူ့ကားထဲမှာလောင်စာစီပလင်းတွေဘာကြောင့်ထားရတယ်လဲဆိုတာကိုရှင်းပြခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့ကြာသပတေးနေ့မှာပြောပါတယ်။တိုက်ခိုက်မှုချိန်ချောက်မှုနဲ့ပတ်သက်ဆက်နွယ်တဲ့ပုံမတွေ့ရဘူးလို့ရဲအဖွဲ့ကပြောပေမဲ့ဒီမျိုးသားကတော့နောက်ထပ်စစ်စစ်မေးမြန်းခံရအောင်မယ်လို့လဲဒီကနေ့ပြောဆိုထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇောက်ကိုအင်မီရော်မှာလက်ခံတွေ့ဆုံသွားဖို့ရှိပါတယ်။နောက်လမှာအလဲပတ်ရောက်လာမယ့်အစီအစဉ်နဲ့ပတ်သက်လို့အင်မီရော်ကဗုဒ္ဓဦးနေ့နောက်ပိုင်းမှာကြေညာခဲ့ပြီးသမ္မတထရမ့်ဟာအရှိတောင်အစဒေသတွေအရင်းအနှီးဆုံးမဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်တဲ့မလေးရှားနဲ့ဆက်ဆံရေးပိုခိုင်မာလာအောင်ဆွေးနွေးဖို့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းမလေးရှားဝန်ကြီးချုပ်ဟာမလေးရှားနိုင်ငံပိုင်ဖွံ့ဖြိုးမှုဆိုင်ရာယင်းနှီးမြှုပ်နှံမှုရန်ပုံငွေအဖွဲ့ကြီးစီကနေမတမာတဲ့နီးနဲ့ငွေခိုးယူခဲ့တယ်ဆိုတာနဲ့ပတ်သက်လို့ငွေလွဲသုံးစားမှုငွေကြေးခွာခြားမှုနဲ့အမေရိကန်ဘက်ကရောအခြားနိုင်ငံတွေကပါစုံစမ်းစစ်ဆေးနေတာကြောင့်ဆက်ဆံရေးတင်းမာခဲ့ပါတယ်။အမေရိကန်တရားရေးဌာနကဒီငွေကြေးမတမာမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးခဲ့ပြီးဒေါ်လာ 1.8 တန်တန်ကြီးရှိတဲ့ပိုင်ဆိုင်မှုတွေကိုသိမ်းယူဖို့ကြိုးစားခဲ့ပါတယ်။ဝန်ကြီးချုပ်နာဂျစ်ကတော့သူ့ပေါ်ဆွဆွဲချက်တွေကိုညှင်းဆို့ထားပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ 24 kHz 1239လိုင်းဒိုမီတာ 25 kHz 1196လိုင်းဒိုမီတာ 32 kHz 9325လိုင်းဒိုမီတာ 57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ 190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ခြားသာပတင်းနဲ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။အိန္ဒိယပြည်သူတွေအနေနဲ့ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေထိမ့်သိမ်းထားခွင့်ကိုအခြေခံဥပဒေကအနှင်းထားတယ်လို့တရားရုံးချုပ်ကဒီကနေ့ကြာသာပတင်းနေ့မှာဆုံးဖြတ်ချက်ချပါတယ်။ပြည်သူတွေရဲ့လက်ပွေရနဲ့မျက်လုံးကိုစကင်ဖတ်ပြီးအချက်အလက်တွေရယူပြုလုပ်မဲ့အစိုးရရဲ့မှတ်ပုံတင်ကတ်အစီအစဉ်အပေါ်ဥပဒေကြောင်းပေါ်ပေါက်ခဲ့တာကိုခုံသမားရီ၉ဦးပါခုံအဖွဲ့ကတညီတညွတ်ထက်အခုလိုဆုံးဖြတ်ချက်ချခဲ့တာပါ။အလွဲသုံးစားမှုတွေကိုရှော့ချဖြတ်တောက်နိုင်ရင်းနဲ့အစိုးရဝန်ဆောင်မှုတွေမှာအသုံးပြုဖို့ရည်ရွယ်တဲ့အစိုးရရဲ့မှတ်ပုံတင်ကတ်အစီအစဉ်မှာလူသန်း1000ကျော်စီရင်ပေးသွင်းပြီးဖြစ်ပါတယ်။ဒါပေမဲ့ဗန်စင်းဖွင့်လာလို့ဝန်ဆောင်မှုတွေမှာပါဒီမှတ်ပုံတင်ကတ်တွေလိုအပ်လာပြီးအချက်အလက်လုံခြုံရေးအပေါ်မှာစိုးရိမ်မှုတွေကြီးထွားလာတာပါ။တတိပုဂ္ဂလကိုရိပ်ကိုယ်တာအချက်အလက်တွေကိုကာကွယ်ထိန်းသိမ်းထားခွင့်ကိုအခြေခံဥပဒေကပေးအပ်မထားဘူးလို့အစိုးရဘက်ကခြေပပြောဆိုခဲ့တာပါ။ဒါပေမဲ့လို့လေတရားရုံးဘက်ကတော့အခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့လူမှုဘဝနဲ့တတိပုဂ္ဂလလွတ်လပ်ခွင့်ရဲ့ကဏ္ဍတရအဖြစ်ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေကိုထိမ့်သိမ်းထားခွင့်ကိုကာကွယ်ပေးထားပြီးသားဖြစ်တယ်လို့စီရင်ချက်မှာဖော်ပြပြီးတော့ပယ်ချခဲ့တာဖြစ်ပါတယ်
။တရုတ်နိုင်ငံတောင်ပိုင်းမှာအင်အားပြင်းထန်တဲ့တိုင်ဖုန်းမုန်တိုင်းကြောင့်12ယောက်သေဆုံးပြီးလူထောင်ပေါင်းများစွာသူတို့ရဲ့နေအိမ်တွေကနေဘေးလွယကိုရွှေ့ပြောင်းခဲ့ရပြီးတော့ရေကြီးဓာတ်တွေလျှက်စစ်မီးပြတ်တားရင်နဲ့ရင်ဆိုင်နေရပါတယ်ဟာတိုတိုင်ဖုန်းမုန်တိုင်းကြောင့်မကာအိုမှာလူ၈ယောက်သေဆုံးပြီးတော့တရာကျော်ဒဏ်ရာရသွားခဲ့ပါတယ်ဒါဟာမကာအိုမှာနှစ်90အတွင်းမှာအဆိုးအဝါဆုံးဖြစ်ပေါ်တဲ့မုန်တိုင်းလည်းဖြစ်ပါတယ်မကာအိုနဲ့ကက်ရက်ဂွန်နောင်းပြည်နယ်မှာတော့၄ယောက်သေဆုံးပြီးမုန်တိုင်းကြောင့်လူ၂သန်းလောက်လျှက်စစ်မီးမရှိဘဲနေနေရသလိုလေရင်နဲ့ယထာခီးစဉ်တွေလည်းပြတ်ကုန်တယ်လို့တရုတ်ဆိုအပိုင်းရှင်ဟွာသတင်းအေဂျင်စီကပြောပါတယ်ဟောင်ကောင်မှာတော့ရေကြီးပြီးဒဏ်ရာရတဲ့သူဒါဇင်နဲ့ချီရှိတယ်လို့သတင်းတွေကဆိုပါတယ်ခင်ဗျာ
ဆွစ်ဇာလန်နိုင်ငံ apps တောင်တန်းဒေသမှာမြေပြိုကျတာကြောင့်ကျေးရွာတစ်ခုကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပြီးတဲ့နောက်အ ਨੇ ဆုံးလူ၈ဦးပျောက်ဆုံးနေတယ်လို့ရဲအဖွဲ့ကပြောပါရတယ်။ပျောက်ဆုံးနေသူတွေထဲမှာဂျာမနီ၊ဩစတြေးလျနဲ့ဆွစ်ဇာလန်နိုင်ငံသားတွေပါဝင်တယ်လို့အာနာပိုင်တို့ကပြောပါရတယ်။မနေ့ဗုဒ္ဓဦးနေ့အစောပိုင်းဆွစ်တောင်ကြားဒေသကဝေးလံခေါင်တည်တဲ့ဒေသမှာမြေပြိုကျပြီးတဲ့နောက်အီတလီနဲ့နယ်စပ်မှာရှိတဲ့ဘွန်ဒိုရွာတဲကိုရွှံ့ရွေကြောက်တုတ်ကြောက်ခဲတွေနဲ့အမိုက်တရိုက်တွေဝင်ခဲ့တာဖြစ်ပါတယ်။လူ၁၀၀လောက်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရတာမှာတချို့ကတော့လေရင်နဲ့ကဲထုတ်ခဲ့ရတာဖြစ်ပါတယ်။ရှာပွေရဲ့အဖွဲ့တွေနဲ့အတူစစ်တပ်ရဟတ်ရင်တစင်းနဲ့ပိုက်ဆိတ်တိုက်ရှာပွေခဲ့ပြီးမဲ့ပျောက်ဆုံးနေသူ၈ဦးကိုတော့မတွေ့ရသေးဘူးလို့ရဲအဖွဲ့ကပြောဆိုထားပါတယ်ရှင်
။29ချိန်မြောက်အရှိတောင်အာရှကစားပြိုင်ပွဲအမျိုးသားဘောလုံးပွဲမှာတော့မြန်မာအသင်းနဲ့ထိုင်းအသင်းတို့ဆီးဖိုင်နယ်မှာတွေ့ကြမှာဖြစ်ပါတယ်။ စီကိန်းမျိုးသားဘောလုံးပွဲအုပ်စုပြီးနောက်ဆုံးပွဲစဉ်ကိုဒီကနေ့ကစားကြတာမှာထိုင်းကဗီယက်နမ်ကို3-6ဂိုးမရှိနဲ့နိုင်သွားပြီးတော့အင်ဒိုနီးရှားကလည်းကမ်ဘောဒီးယားကို2-6ဂိုးမရှိနဲ့နိုင်သွားပါတယ်။ဒါကြောင့်ထိုင်းအသင်းကဒီအုပ်စုမှာ13မှတ်နဲ့အုပ်စုဘူဖြစ်ပြီးတော့အင်ဒိုနီးရှားက17မှတ်နဲ့အုပ်စုဒုတိယရပါတယ်။ဗီယက်နမ်ကတော့10မှတ်နဲ့အုပ်စုကနေထွက်သွားရပါတယ်။ဖိလစ်ပိုင်နဲ့ဒီမော့လက်စတီပွဲမှာတော့ဖိလစ်ပိုင်က2-2နဲ့နိုင်သွားပါတယ်။ဒါကြောင့်လာမယ့်ဩဂတ်လ26ရက်နေ့စီမီဖိုင်နယ်မှာတော့မလေးရှားနဲ့အင်ဒိုနီးရှားမြန်မာနဲ့ထိုင်းတို့တွေ့ကြမှာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲနောက်ထပ်အားကစားသတင်းတစ်ခုကတော့မန်ချက်စတာယူနိုက်တက်အသင်းကစွီဒင်တိုက်စင်မူဇလတန်အီဘရာဟီမိုဗစ်ကိုတနစ်စာချုပ်ထပ်ပြီးတော့ချုပ်လိုက်ပါတယ်။အီဘရာဟီမိုဗစ်ဟာအခုတစ်ချိန်မှာတော့နံပါတ်10ဝတ်ဆင်သွားမှာဖြစ်တယ်လို့မန်ချက်စတာယူနိုက်တက်အသင်းရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်ခင်ဗျာ။
ကြာသပတေးနေ့ညပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစက်တိုက်နားဆင်ကြရပါမယ်ရှင်ရခိုင်ပြည်နယ်အတွင်းဘာသာရေးနဲ့လူမျိုးရေးပေါ်အခြေခံပြီးလွတ်လပ်စွာသွားလာခွင့်နဲ့ခွဲခြားကန့်သက်ထားတာတွေကိုအဆုံးသတ်ဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကမြန်မာအာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်နိုင်ငံသားစီစီရေးကတ်တွေထုတ်ပေးဖို့နဲ့လွတ်လပ်စွာသွာလာခွင့်ပေးဖို့တွေအပေါ်မှာစိုးရိမ်မှုတွေရှိနေကြပေမဲ့ဒီအချက်တွေဟာပြည်ပခဖြည့်ရှင်ရေးအတွက်မဖြစ်မနေဆောင်ရွက်တဲ့လို့ကော်မရှင်ရဲ့ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကဒီကနေ့ကော်မရှင်ရဲ့အပိသက်သတင်းအစီရင်ခံစာသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါအပြည့်စုံကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မမမြင့်ခိုင်ကပြောပြပါမယ်ရှင်
ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အပြည့်သက်အစီရင်ခံစာရှင်းလင်းထုတ်ပြန်မှုနဲ့သတင်းစာရှင်းလင်းပွဲတရက်ကိုဒီကနေ့ရန်ကုန်မြို့မှာပြုလုပ်ခဲ့ပြီးရခိုင်အကြံပေးကော်မရှင်ကလူမျိုးရေးနဲ့နိုင်ငံသားဖြစ်တည်မှုကိုအခြေခံပြီးလွတ်လပ်စွာသွားလာခွင့်ခွဲခြားကန့်သက်တာတွေကိုအဆုံးသတ်ဖို့တိုက်တွန်းလိုက်ပါတယ်။နိုင်ငံသားဖြစ်တည်မှုနဲ့လွတ်လပ်စွာသွားလာခွင့်ကိစ္စတွေနဲ့သက်ဆိုင်တဲ့ကော်မရှင်ရဲ့အကြံပြုချက်တွေအပေါ်ရခိုင်ပြည်သူလူထုကစိုးရိမ်နေတယ်ဆိုတာနားလည်ပေမဲ့ရခိုင်ပြည်နယ်ရဲ့အနာဂတ်အတွက်ထိလွယ်ရှလွယ်တဲ့ကိစ္စတွေကိုကင်တွယ်ဖို့ကော်မရှင်အနေနဲ့ရွေးချယ်လိုက်ကြောင်းရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားတာပ
ါနိုင်ငံသားပြည်မှုနဲ့လွတ်လပ်စွာသွားလာခွင့်ကိစ္စရပ်များနဲ့ပတ်သက်တဲ့အကြံပြုချက်တွေဟာရခိုင်ပြည်သူလူထုကစိုးရိမ်နေမှုတွေရှိတယ်ဆိုတာကျွန်တော်တို့ကောင်းစွာသိရှိထားပါတယ်ဒါပေမဲ့လည်းကော်မရှင်အနေနဲ့အဲ့လိုမျိုးထိရှလွယ်တဲ့ကိစ္စရပ်တွေကိုကင်တွယ်ဖို့ရွေးချယ်လိုက်ပါတယ်ဘာကြောင့်လဲဆိုတော့သူတို့ကိုခြံထားခဲ့မယ်ဆိုရင်ရခိုင်ပြည်နယ်ရဲ့အနာဂတ်တကယ်တော့မြန်မာတနိုင်ငံလုံးရဲ့အနာဂတ်ဟာနောက်ပြန်လှည့်လို့မရတဲ့ပျက်စီးဆုံးရှုံးမှုတွေကြုံတွေ့နိုင်မယ်လို့ကျွန်တော်တို့အနေနဲ့ယုံကြည်လို့ဖြစ်ပါတယ
်နိုင်ငံသားစစ်စစ်ရေးကတ်တွေထုတ်ပြီးတဲ့နေရာမှာလည်းနိုင်ငံတကာစံနှုန်းတွေအတိုင်းလုပ်ဖို့နဲ့ရှင်းလင်းတဲ့ view ဟာအချိန်စရာသတ်မှတ်မှုတွေထားဖို့ကိုလည်းအပြည့်အစုံအစီရင်ခံစာထဲမှာအကြံပြုထားပါတယ်နိုင်ငံသားဖြစ်တည်မှုပယ်ချခံရသူတွေရဲ့အခွင့်အရေးတွေလည်းဥပဒေစည်းမျဉ်းတွေထုတ်ပြန်ပေးဖို့လိုသလိုနိုင်ငံမဲ့တွေနိုင်ငံသားဖြစ်ရေးကိုလည်းအစိုးရအနေနဲ့အလေးနက်ထည့်သွင်းစဉ်းစားဖို့လိုတယ်လို့အစီရင်ခံစာရဲ့အကြံပြုချက်ထဲမှာပါဝင်ပါတယ်။ရခိုင်ဒေသကလူမှုဖွံ့ဖြိုးရေးနဲ့လူမှုအတိုင်းအဝိုင်းအားလုံးရဲ့လုံခြုံရေးကိစ္စရပ်တွေကိုလည်းကော်မရှင်ကအကြံပြုတိုက်တွန်းထားပြီးဒီအစီရင်ခံစာကအကြံပြုထားတဲ့ပြောင်းလဲရေးဖြစ်စဉ်မှာရခိုင်ပြည်သူတွေအားလုံးရဲ့ပူးပေါင်းပါဝင်မှုကအင်မတန်အရေးကြီးတယ်လို့မစ္စတာကိုဖီအာနန်ကဆိုပါတယ
်။အစီအစဉ်ကလည်းမှကြံပြူထားတဲ့ပြောင်းလဲဖြစ်စဉ်မှာရခိုင်ပြည်သူတွေအားလုံးရဲ့ပူးပေါင်းပါဝင်မှုကမရှိမဖြစ်လိုအပ်ပါတယ်။ရေရှည်တိုးတက်ရေးရဲ့အခြေခံအုတ်မြစ်ဖြစ်တဲ့ရခိုင်ပြည်နယ်ကလူဖွဲ့စည်းအားလုံးကြားယုံကြည်မှုတည်ဆောက်ရေးမှာဒီအားလုံးပါတဲ့တွေ့ဆုံမှုကတစ်ဆင့်အပြောင်းလဲရှိဖို့လိုအပ်ကြောင်းသူတို့အနေနဲ့ကိုယ်တိုင်လက်ခံယုံကြည်မှုရှိရပါမယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းရခိုင်ပြည်နယ်ကိစ္စရှေ့ဆက်လှမ်းနိုင်ရေးအတွက်နိုင်ငံတွင်းကကြိုးပမ်းအားထုတ်မှုတွေအပေါ်မှာရပ်တည်ပြီးတော့ဒီဘက်မလိုက်တဲ့အထံကဏ္ဍကနေပြီးတော့ဆက်လက်ပါဝင်သင့်ပါလေ
။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဘက်မလိုက်တဲ့အခန်းကဏ္ဍကနေပါဝင်ဖို့လိုတယ်လို့မစ္စတာကိုဖီအာနန်ကပြောသွားတာပါ။ကုလအသွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်အနေနဲ့အခုသတင်းစာရှင်းလင်းပွဲမတိုင်ခင်ဒီကနေ့မနက်ပိုင်းမှာပဲကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့ပြီးလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့သလိုလုံခြုံရေးနဲ့ပတ်သက်ပြီးကင်တွယ်ဖြေရှင်းဖို့လိုအပ်ပေမဲ့အပြစ်မဲ့ပြည်သူတွေထိခိုက်မှုမရှိစေဖို့လိုလားကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ
်ဒီကနေ့မနေ့ပဲတမရိုကာဝေးဦးစီးချုံနဲ့တွေ့ဆုံတဲ့အခါမှာရခိုင်ပြည်နယ်မြောက်ပိုင်းမှာတင်းမာမှုတွေဆက်ဖြစ်နေတာနဲ့ပတ်သက်ပြီးဒေသခံတွေအပေါ်မှာဘယ်လိုသက်ရောက်မှုတွေရှိလဲဆိုတာဆွေးနွေးပြပါတယ်။ဒီလိုဖြစ်စဉ်မျိုးဟာဘယ်နိုင်ငံဘယ်လူ့အဖွဲ့အစည်းမျိုးမှမဆိုဖြစ်နိုင်ခြေရှိပြီးတော့ဒီလုံခြုံရေးဆိုင်ရာပြဿနာတွေဖြစ်လာလို့ရှိရင်ကင်တွယ်ဖြေရှင်းရမှာပဲဖြစ်ပါတယ်။ဒ လိုကင်တွဲတဲ့နေရာမှာပြစ်မဲ့တဲ့နိုင်ငံသားတွေရဲ့ဘဝနေထိုင်မှုအပေါ်မှာထိခိုက်မှုမရှိအောင်တော့လုပ်ရမှာဖြစ်ပါတယ
်။ဒါအပြင်ရခိုင်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာကအမြင်ရှင်းစေဖို့လွတ်လပ်စွာသတင်းယူခွင့်ပြုရေးဟာလည်းအရေးပါကြောင်းမစ္စတာကိုဖီအာနန်ကသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားပါတယ်။တမရိုဘက်ကထုတ်ပြန်ချက်တည်းရမှာတော့ကော်မရှင်ရဲ့အချိန်ကန့်သက်ချက်၊သွာလာမှုကန့်သက်ချက်တွေကြောင့်အကြောင်းအရာအချက်အလက်ပိုင်းမှာမပြည့်စုံနိုင်ပေအစီရင်ခံစာပါအချက်အလက်တချို့ဟာလွဲမှားမှုတွေရှိတယ်လို့တမရိုကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့ဒီကနေ့တွေ့ဆုံချိန်မှာပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမှုနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီအပါအဝင်ရခိုင်လူမှုအဖွဲ့အစည်းတချို့ကကန့်ကွက်မှုတွေရှိခဲ့သလိုအဲ့ဒီအဖွဲ့တွေဟာကော်မရှင်နဲ့တွေ့ဆုံဖို့ကိုလည်းငြင်းဆန်းခဲ့ပါတယ်။အခုအပြည့်အစုံအစီရင်ခံစာမတိုင်ခင်မှာကော်မရှင်ကကြားပြတ်အစီရင်ခံစာကိုထုတ်ပြန်ခဲ့ပြီးအစိုးရဘက်ကအဲ့ဒီကြားပြတ်အစီရင်ခံစာထဲပါအကြံပြုချက်တချို့ကိုအကောင့်ထည့်ဖော်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒီကနေ့ထုတ်ပြန်လိုက်တဲ့အပြည့်အစုံအစီရင်ခံစာပါအကြံပြုချက်တိုင်းကိုအစိုးရအနေနဲ့အကောင့်ထည့်ဖော်နိုင်ပါမလားလို့လူခွင့်ရေးအဖွဲ့တွေကစိုးရိမ်ချက်တွေလည်းရှိနေပါသေးရှင်
။မမြင်မြင်ခိုင်ပြောပြခဲ့တာပါရှင်။အခုလိုဒီကနေ့တရားဝင်ထုတ်ပြန်လိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်အစုံအစီရင်ခံစာပါအကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့အမြန်ဆုံးအကောင့်ထည့်ဖော်ဆောင်ရွက်တင်တယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်။ဒီအကြံပြုချက်တွေဟာရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်နိုင်ဖို့မဖြစ်မနေဆောင်ရွက်ရမယ့်အချက်တွေဖြစ်တယ်လို့လည်းဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့မက်ခင်ပြူတွေကအပြည့်အစုံပြောပြမှာပါရှင်
။ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်အစုံအစီရင်ခံစာကိုဒီနေ့သတင်းစာရှင်းလင်းပွဲတည့်ရက်ကျင်းပပြီးတော့တရားဝင်ထုတ်ပြန်လိုက်တာပါ။ရခိုင်ပြည်နယ်အတွင်းလွတ်လပ်စွာသွာလာခွင့်ခွဲခြားသတ်မှတ်ထားတာတွေအဆုံးသတ်ဖို့1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီပြုပြင်ပြဋ္ဌာန်းပြီးတော့နိုင်ငံပေတွေနိုင်ငံသားအခွင့်အရေးဆုံးရှုံးနေရတဲ့သူတွေကိုတက်ဆိုင်ရာအခွင့်အရေးတွေရရှိအောင်ဆောင်ရွက်ပေးဖို့နောက်ရခိုင်ဒေသလုံခြုံရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့ကိစ္စတွေကိုအလေးနက်ထားဆောင်ရွက်သွားဖို့တွေကိုအကြံပြုတိုက်တွန်းထားတာပါ။ဒီလိုရေးပါတဲ့အကြံပြုချက်တွေကိုတော့မြန်မာအစိုးရအနေနဲ့အမြန်ဆုံးအကောင့်ထည့်ဖို့ဆောင်ရွက်တင်တယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကအာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robinson ကပြောပါတယ
် We think those are positive recommendations. We think those are recommendations that the government should take up.
ဒီလိုပါဆောင်တဲ့အကြံပြုချက်တွေပါမြန်မာဆွေရအနေနဲ့လိုက်ပါဆောင်ရသင့်ပါတယ်ဒါပေမဲ့လက်ရှိအရသာအဆွေရအနေနဲ့ဒီလိုအရေးပါတဲ့အကြံပြုချက်တွေကိုလက်ခံပြီးတော့အကောင့်ထည့်ဖို့ဆောင်ရလို့တဲ့ဆန္ဒရှိရလားဆိုတာကတော့စောင့်ကြည့်ရမှာပါရခိုင်ရေးနဲ့ပတ်သက်လာရင်အဆွေရအမြဲတမ်းပြောနေတာရှိပါတယ်အကြံပေးကော်မရှင်ဖွဲ့ထားပါတယ်အကြံပြုချက်တွေကိုစောင့်နေပါတယ်အကြံပြုချက်တွေကိုနားထောင်ပြီးအကောင့်ထည့်ဖို့ဆောင်ရသွားပါမယ်ဆိုတာမျိုးကျွန်တော်တို့ကြားခဲ့ရပြီးပါပြီအခုအကြံပေးကော်မရှင်ကပေးတဲ့အကြံပြုချက်တွေထွက်လာပြီဆိုတော့လက်တွေ့အကောင့်ထည့်ဖို့ရမယ့်အချိန်ရောက်ပါပြီဒီတော့အစိုးရအနေနဲ့ဘာတွေပြင်ဆင်လုပ်ဆောင်နေရလဲဆိုတာရှင်းရှင်းလင်းလင်းရှိရပါမယ်နိုင်ငံသားပြည်မှုဥပဒေကိုပြုပြင်ပြောင်းလဲပြဋ္ဌာန်းဖို့အချိန်သတ်မှတ်လုပ်ဆောင်ရပါလိမ့်မယ
်နိုင်ငံဘက်ဖြစ်နေသူတွေနိုင်ငံသားဖြစ်ခွင့်ရှိသူတွေရဲ့အခွင့်အရေးကိုအပြည့်အဝပေးသင့်တယ်ဆိုတာကိုကော်မရှင်ကရှင်းရှင်းလင်းလင်းအကြံပြုထားတဲ့အတိုင်းမြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းနိုင်ငံသားစစ်စီရေးလုပ်ငန်းစဉ်တွေကိုအချိန်မြင့်လုပ်ဆောင်သွားဖို့အရေးကြီးတယ်လို့လည်း Phil Robinson ကပြောပါတယ်လက်ရှိရခိုင်ပြည်နယ်အတွင်းဖြစ်ပျက်နေတဲ့ပြဿနာအတော်များများရဲ့အဓိကအကြောင်းရင်းဟာ1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေရဲ့စိုးကျိုးတွေကြောင့်ဖြစ်တယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူး Matthew Smith ကလည်းထောက်ပြပါတယ
်။ The citizenship issue is certainly at the root of many of the problems in Rakhine State and
နိုင်ငံသားဖြစ်ခွင့်နဲ့ဆိုင်တဲ့ပြဿနာဟာဒီကနေ့ရခိုင်ပြည်နယ်တွင်ပြဿနာတော်များများရဲ့အရင်းခံပဲဖြစ်ပါတယ်။1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေကြောင့်ပဲမြန်မာနိုင်ငံဟာကမ္ဘာမှာနိုင်ငံမဲ့အများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်နေတာပါ။ဒါကအစိမ်းမကောင်းစရာပါ။ဒါပေမဲ့ပြင်လို့မရတဲ့ကိစ္စတော့မဟုတ်ပါဘူး။ဒါကြောင့်ဒီပြဿနာကိုကင်တွယ်ဖို့အကြံပေးကော်မရှင်ကအကောင်းဆုံးအကြံပြုထားပါတယ်။မြန်မာအစိုးရအနေနဲ့ဒါကိုမဖြစ်မနေကင်တွယ်ဖြေရှင်းရမှာဖြစ်ပါတယ်။
ကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာဆွေရကလေးနဲ့ထားလိုက်ပါဆောင်ရွက်ဖို့မျှော်လင့်တဲ့အကြောင်းလဲမက်သူးစမစ်ကပြောပါရယ်အလားတူပဲနိုင်ငံကလူခွင့်ရေးအဖွဲ့ Amnesty International ကလည်းရခိုင်ပြည်နယ်အတွင်းခွဲခြားဆက်ဆံမှုတွေနဲ့လူမှုအတိုင်းဝန်ကြားကကွဲလွဲမှုတွေကိုအဆုံးသတ်နိုင်ဖို့အတွက်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာဆွေရအနေနဲ့လိုက်ပါဆောင်ရွက်ဖို့တိုက်တွန်းပါရယ်ရရှိဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကပြည်ပခါတွေကိုမြန်မာဆွေရအနေနဲ့ထိထိရောက်ရောက်မဖြေရှင်းနိုင်ဘူးဆိုရင်ဒေသတွင်ဆင်းရဲနွမ်းပါမှုတွေခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေဆက်ပြီးတော့ရှေ့ကျနေအောင်မှာဖြစ်တယ်လို့ Amnesty International အဖွဲ့ကပြောပါရယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုရောကော်မရှင်ရဲ့အကြံပြုချက်တွေကိုပါထောက်ခံသူတွေရှိတယ်လို့လက်မခံတဲ့သူတွေလည်းရှိပါရယ်။အထူးသဖြင့်ရခိုင်မျိုးသားပါတီအပါအဝင်ရခိုင်လူမှုအဖွဲ့အစည်းတချို့ကကော်မရှင်ကိုကန့်ကွက်တာတွေရှိခဲ့တယ်လို့ကော်မရှင်နဲ့တွေ့ဆုံဖို့ကိုလည်းညှင်းဆိုခဲ့တာပါ။ ကော်မရှင်အနေနဲ့ကတော့ဒီအပြစ်သက်အစဉ်ကန်စာအတွက်သက်ဆိုင်ရာအစိုးရဘက်ကတာဝန်ရှိသူတွေတက်မတော်နဲ့လုံခြုံရေးအာဏာပိုင်တွေအပြင်နှစ်ဖက်လူမှုအတိုင်းအဝန်ကိုပါတွေ့ဆုံခဲ့တယ်လို့ဆိုထားပါတယ်တမရဘကထုတ်ပြန်ချက်တရက်မှာတော့ကော်မရှင်နေနဲ့အစိုးရရဲ့သဘောထားတမရရဲ့သဘောထားဒေသခံပြည်သူတွေရဲ့သဘောထားတွေကိုခြုံငုံစဉ်းစားသုံးသပ်ဖို့လိုအပ်ပြီးတော့လက်ရှိအစဉ်ကစားပါအချက်လက်တချို့မှာတော့လွဲမနေတာတွေရှိတယ်လို့တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တဲ့အကြောင်းဖော်ပြထားပါတယ်ကော်မရှင်ရဲ့အချိန်ကန့်သတ်ချက်တွာလာမှုကန့်သတ်ချက်တွေကြောင့်အကြောင်းအရာအချက်လက်ပိုင်းမှာမပြည့်စုံနိုင်တာတွေရှိတယ်လို့လည်းဆိုထားပါတယ်ရှင်
မကင်ပြူထွေးပြပြခဲ့တာပါရှင်အခုတခါတော့ရခိုင်လက်နက်ကင်တပ်ဖွဲ့အချင်းချင်းနှစ်ရက်ဆက်တိုက်ရင်ဆိုင်တိုက်ခိုက်ခဲ့ကြတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါမြန်မာအိန္ဒိယနယ်စပ်မှာရှိနေတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ဌာနချုပ်ဝင်းကျင်မှာ ALP နဲ့ရခိုင်တပ်မတော် AA တို့ဒီနေ့လည်းတိုက်ပွဲတွေဆက်ဖြစ်ခဲ့တယ်ဆိုပေမဲ့အခုညပိုင်းမှာတော့ AA ဘက်ကတက်ဆုတ်သွားတဲ့အကြောင်း ALP တာဝန်ရှိသူတွေကပြောပါတယ် ALP ဌာနချုပ်နဲ့ဌာနခွဲတွေကိုတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးထိခိုက်မှုတွေလည်းရှိတယ်လို့ ALP က VOA ကိုအတည်ပြုပါတယ်ရခိုင်လက်နက်ကိုင်တပ်ဖွဲ့ချင်းချင်းရဲ့ပြိပက္ခတွေကိုနိုင်ငံရေးနီးလန်းနဲ့အပြေရှားသွားဖို့ ALP ကကြေညာချက်လဲထုတ်ပြန်ထားပါတယ်။အခြေအနေအပြည့်စုံကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွန်းအင်ကစုံစမ်းတင်ပြထားပါတယ်ရှင်
။ရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ဌာနချုပ်ကိုရခိုင်တပ်မတော်ကနေဒီကနေ့မှလည်းဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ညနေဘက်မှာ AA ဘက်ကနေပြန်လည်ဆုတ်ခွာခဲ့ပြီလို့ဘင်္ဂလားဒေ့ရဲ့နေစာရောက် ALP တွင်းမှုတော်စောမြရာစာလင်းကပြောပါတယ
်။ဒီကိစ္စဒီအချိန်နဲ့သူတို့ဘက်ကအေးဌာနချုပ်ဝင်းကျင်မှာကြိုးကြကြိုးကြလာတင်နေတယ်ဆိုတာမျိုးကျွန်မတို့တတိယရှိထားပါတယ်ဌာနချုပ်ကိုလည်းတိုက်တယ်ဌာနခွဲကိုလည်းတိုက်တယ်ဌာနချုပ်ကြတာမဟုတ်ဘူးဌာနချုပ်ရှိမှရှိတဲ့စခန်းတစ်ခုကိုယာယီဆုတ်ပေးလိုက်ရတာဖြစ်တယ်ဒီလိုချင်းကျွန်မတို့ကြားရတာကအေးပတ်ဝန်းကျင်မှာရှိနေတဲ့စာပင်ကျောင်းတို့ဖြည့်ခန့်ကတော့မိရှုဖြည့်ချင်းချင်းဆောင်လိုက်ရပြီဆိုတာလည်းကျွန်မတို့တတိယရှိပါတယ်သူတို့တက်ဆုတ်တဲ့အချိန်မှာဝါတာရလူတချို့ကိုခေါ်ယူသွားတယ်အခုကတော့တိုက်ပွဲနေတာကတည်ငြိမ်သွားပြီ
ပြည်ထောင်ရဲ့တွေတွန်းက AFP ရဲ့ဌာနချုပ်ကြဆုံသွားတယ်လို့သတင်းထက်ပေါ်နေပေမဲ့ဌာနချုပ်အပြင်ဘက်ကစခန်းတွေပဲယာယီစုခွာပေးရတယ်လို့သူကဆိုပါတယ်။ဒီဖြစ်စဉ်မှာဩဂုတ်လ23ရက်နေ့တုန်းက AFP တပ်မှုသူဖြစ်သူဘူမွီးစီးနဲ့ဆရာခိုင်တိန်ထိုက်တို့ဟာမြန်မာဘက်ခြမ်းကနေအိန္ဒိယဘက်ခြမ်းကာကီရွာကိုသွားရောက်လည်ပတ်ရမှာတော့ AA ရခိုင်တပ်မတော်ဘက်ကနေဖမ်းဆီးခဲ့ပြီး22ရက်နေ့ကနေ AFP ဌာနချုပ်စခန်းကိုစတင်တိုက်ခိုက်ခဲ့လို့ဒီကနေ့ထိတိုက်ပွဲဖြစ်ပွားနေတာပါ။ဒီကနေ့ဖြစ်ပွားနေတဲ့တိုက်ပွဲတွင် ALB ဘက်ကထိခိုက်မှုအခြေအနေကိုတော့ဒေါ်စောမြရာစာလင်းကအခုလိုဆက်ပြောပါတယ်
။မနုဘက်က၃ယောက်ကတော့လုံးဝပေါ့ထိနာသွားတယ်။နောက်၂ယောက်ကလည်းကြာဆုံးနေသေးဖြစ်တယ်။နောက်တစ်ယောက်ကလည်းကြာဆုံးသွားပြီဆိုတာမျိုးကျွန်တော်တို့သိနေရပါတယ်။အခုကတိုက်ပွဲကလည်းရှိနေသေးတယ်။နေနေရှင်းလင်းရေးတွေကလည်းတစ်ဖက်နဲ့တစ်ဖက်မလုံးနိုင်ကြသေးတဲ့အနေအထားမှာတော့အထိခိုက်အနာအဆဘယ်လောက်ရှိနေသလဲဆိုတာတော့ကျွန်တော်တို့ပြောဖို့ခက်နေပါသေးတယ်။အနောက်ဘက်ကလည်းဖုန်းလိုင်းတွေကခဏခဏပြတ်တော့တယ်။ပုံမှန်အဆက်တွေရဖို့တော့မှအင်မတန်မှခက်ခဲပါတယ်။
တိုက်ပွဲဖြစ်ပွားတဲ့နေ့ကလေးက ALP ကနေရခိုင်တပ်မတော်ကိုအကြောင်းကြားထားပြီးမြဲဒီကနေ့ထိတော့အကြောင်းပြန်လာမျိုးမရှိသေးဘူးလို့ ALP ဘက်ကဆိုပါတယ်။ဒီလိုနှစ်ဖက်ပြေကတိုက်ခတ်မှုနဲ့ပတ်သက်ပြီးရခိုင်တပ်မတော်ဘက်ကိုဆက်သွယ်ခဲ့ပြီးမြဲလဲဆက်သွယ်လို့မရရှိခဲ့ပါဘူး။ALP ရခိုင်ပြည်လွတ်မြောက်ရေးတပ်မတော်နဲ့ရခိုင်တပ်မတော်တို့ကအိန္ဒိယမြန်မာနယ်စပ်တွင်နေမြေပိုင်ဆိုင်မှုနဲ့အကောက်ခွန်ပြဿနာကြောင့်အငင်းပွားမှုတွေရှိခဲ့ပေမဲ့အခုဒီချိန်မှာအမြင့်ဆုံးစီးရီးပဋိပက္ခဖြစ်ပွားခဲ့ကြတာပါ။ရခိုင်လက်နက်ကိုင်ဖွဲ့ချင်းချင်းပြစ်ခတ်တိုက်ခိုက်တဲ့ကိစ္စဟာတမိုင်းမှာမဲဆက်တင်သွားမှကိစ္စဖြစ်လို့သွေးသက်တန်ယူမှုမရှိတဲ့ဖြည့်ရှင်းမှုတွေလှုပ်ဆောင်တဲ့လို့ ALP တွင်းမှုတော်စောမြတ်ရာစာလင်းကဆိုပါတယ်။
အခုလိုဖြစ်တဲ့ကိစ္စဟာခိုင်တမျိုးသားလုံးအတွက်အင်မတန်မှမကောင်းတဲ့ကိစ္စဖြစ်တယ်အရှင်းရှင်းလုံးဝမဖြစ်ရတဲ့ကိစ္စဖြစ်တယ်သူချက်ပါရုံမရှိတဲ့ဖြစ်ရှင်းမှုမျိုးပဲကျွန်တော်တို့ကလိုချင်တယ်အနာဂတ်မှာဒီလိုပြဿနာတွေတမိုင်းမှာအင်မတန်မှအမင်းဆက်ဒီတခုထင်းသွားတဲ့ကိစ္စပဲဖြစ်ပါတယ
်အခုလိုရခိုင်လက်နက်ကန်ဖွဲ့ချင်းချင်းစည်ရဲတင်းမှမှုဟာမဖြစ်သင့်ဘူးလို့ရခိုင်တန်ကန်တော်တွေကလည်းရှုမြင်နေကြပါတယ်ရခိုင်အလူတော်ပြည့်ကျောင်းဆရာတော်ဦးအရိယာဝန်သားကတော့ရခိုင်လက်နက်ကန်ဖွဲ့တွေအနေနဲ့အချင်းချင်းမတိုက်ခိုက်ဖို့နဲ့ပူးပေါင်းသွားဖို့တိုက်တွန်းထားပါတယ်
ဘုံဘုံတို့ကတော့တိုက်တွင်းရှင်တာကတော့ ALB ဆိုတာကတော့အရင်အဟောင်းအဖွေပေါ့နော်အရင်မူလကအဟောင်းအဖွေတွေသူ့ရဲ့အတွေ့အကြုံနဲ့သူ့ရဲ့တက်တန်းနဲ့သူ့ရဲ့အရေးရှင်းဆိုတာရှိတယ်။နောက် AA ကတော့အခုတက်လာတဲ့အဖွေကတော့လူငယ်တွေကနည်းနည်းဟိုအင်အားများတယ်အင်အားကောင်းတယ်သူ့ရဲ့အရေးရှင်းနဲ့သူ့ရဲ့အင်အားဆိုတာရှိတယ်။အဲ့ဒီနှစ်ခုဟာကိုစွန့်အစတွေကိုဒီကုလုံးမှာရှိတဲ့အရေးရှင်းတွေကိုပူပေါ်လိုက်လို့ရှိရင်ပို့ပြီးတော့ကောင်းမယ်လို့ထင်နေဘုံဘုံတို့ကတစ်ဖက်နဲ့တစ်ဖက်ကိုရှင်းရှင်းတက်နေကြရင်တော့အဲ့ဒီလိုမျိုးတို့ဖြစ်ကြပါနဲ့လို့လေဘုံဘုံတို့မိတ္တရဲ့ခင်ရှင်ပါတယ်အဲ့တော့
ရခိုင်တပ်မတော်ကနေဒီလိုပြစ်ခတ်တက်ခိုက်လာတဲ့အပေါ်မှာ ཁང 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 AFP ရခိုင်ပြည်လူမျိုးရေးပါတီဟာမြန်မာစုရနဲ့ NCA ပြည်ကြလက်မှတ်ရေးသူသားတဲ့အဖွဲ့ဖြစ်ပြီးရခိုင်တပ်မတော် AA ကတော့ NCA လက်မှတ်ရေးသူဖို့တပ်မတော်ကနေကန့်သတ်ခြင်းခံရတဲ့အဖွဲ့တစ်ခုဖြစ်ပါတယ်အလားတူ NCA လက်မှတ်ရေးသူသားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSS အဖွဲ့နဲ့NCA လက်မှတ်မရေးသူနိုင်သေးတဲ့တီအန်အယ်လေးတမ်းပလောင်တပ်ဖွဲ့တို့ကြားမှာလည်းနေမြင့်ညင်းပွားမှုပြဿနာကြောင့်ရှမ်းပြည်မြောက်ပိုင်းဒေသမှာစစ်ရေးသိမ်းမှတ်နေဆဲဖြစ်ပါတယ်ခင်ဗျာ
9月28日ရှမ်းပြည်နယ်အတွင်းမှာမူရစေဝဖမ်းဆီးတာတွေစက်တိုက်ရှိခဲ့ပါတယ်မနေ့ကရှမ်းပြည်နယ်တိုင်းတုံမြို့အတွင်းမူရစေဝတွေနဲ့အတူပတ်သက်ဆက်နွယ်မှုတွေကိုဖမ်းဆီးရာကတစဉ်ဒီကနေ့မှာတော့ကာလပေါက်ဈေး
ထုတ်ရှာဖွေနေဆဲဖြစ်ပြီးတော့မနေ့ကဖမ်းဆီးမိတဲ့စီးရင်ထက်ပိုပြီးတော့များနိုင်တဲ့အကြောင်းခရိုင်ထွေထွေအုပ်ချုပ်ရေးမှုကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်မအေးအေးမှာကပြောပြမှာပါရှင်ရှမ်းပြည်နယ်အတွင်းမှာမူရစေဝဖမ်းဆီးမှုတွေကိုစက်တိုက်လုလိုက်ရမှာတိုင်းတုံမြို့နယ်ထဲမှာမူရစေဝနဲ့ပတ်သက်တဲ့တရားခဏအုပ်ကိုဖမ်းဆီးမိခဲ့ပြီ Yamigera Pide Sobi, Yone Tomyonego Ocho Yare, Tachi Lake Ocho Yemu, Utin Winshwiga, Pyopyavare.
Pico Gare Maga, to Kinjanet Haraga, Ice Car, Shishim Chicken Impre, Nahona Sigit Mare, Ice Mazakonato, Mazakon Filipinapo. Now Matini Prince in Mataraga, Ice Car, Lizard Don Pilogram, Lizard Don Top, and now your name Hanima, Shasta Pico Baba, Niga de la Magine. ไอ้กิโลกรัมเตยาชิกิโลกรัมเนาะเตยาชิกิโลกรัมแล้วสิบ่าวเสียใส่หมองน้ำหนักกว่าทองหมดตัวสัมมาไปเอ้าเราจะมาเนี่ยจ้าก็ตันชิเลยอ่าภาษีเดียดีมีคนเนี่ยภาษีเอฟเฟกต์ตัวจะบ่าวเอฟเฟกต์เราเนี่ยภาษียามีเดียชิเลยดีป่ะพอทุกคนเนี่ยยันในใบงาสาบีมุ่ยจะเฟื่องสุดเนี่ยดูสิเตยเย่บ่าวเอฟเฟกต์ตัวเราเนี่ยอยากใช้ไปสิเตยกันแล้วพี่บังเวยต้องได้เปลี่ยนยามังเวยเนี่ย การีใส่เกลือกว่าพันซีมีเกลือพี่ป๋าเลยพันซีนี่ก็รอทับเยื่อลมยาวนี่เจ็บพี่โอ้โหล่ะนั่นเสร็จเลยเนี่ยเนี่ยทีไอ้ที่เองอ่ะการีเดี๋ยวมาเสร็จแล้วชาฟุยามาน่าจะมุ่ยสีวารีกูทั้งมันพันซีมีนี่ได้จังหวะเลยเสร็จเปลี่ยวป๋าเลยทีนี้ลูกเนี่ยจันนุ่นดีนี่ก็ไอ้การีมาแค่ชาละแค่ชาเลยครับมาแค่ดูเลยโอ้โหเก่งแค่ดูเลยสิครับกูมาบอกจุนนะกูมาดูอ่ะแค่มาดูอ่ะอันนี้ไม่ใช่ใช่ใช่สามบอลสุดแล้วดูอ่ะแล้วอั ေရှားကြည့်တဲ့အခါအထမှန်တွေကဆက်စည်းနေပါတယ်။ကျွန်တော်တို့ရှိတော့အတိအကျတရင်တော့မရောက်လာသေးဘူ
း။လက်ရှိမှာလည်းထမှန်စစ်စစ်ဖမ်းဆီးနေစေဖြစ်တာကြောင့်တာတာပရင်းနဲ့ညက်နေအထိဖမ်းမိတဲ့မူရစ်စေဝါရီရဲ့ကာလတံပိုးကိုသတင်းမထုတ်ပြန်နိုင်သေးဘူးလို့ဆိုပါတယ်။တိုင်းတုံမြို့နယ်ထဲမှာဗိုလ်တပူးနဲ့နေလေပိုင်းမှာတော့မူရစ်တပ်ဖွဲ့စု28နဲ့ပူးပေါင်းအဖွဲ့တွေကနောင်ဖာရဲကင်းအနီးမှာစက်သိန်းပေါင်း1000ကျော်တံပိုးရှိတဲ့မူရစ်စေတွေကိုဖမ်းဆီးမိခဲ့ပြီးတာချီလေးမြို့နယ်ထဲမှာလည်းထမှန်စစ်စစ်ရင်ဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းလူသူရောက်ပေါက်နေတဲ့မိုင်းဟဲကျေးရွာအုပ်စုအတွင်းမှာလည်းဒီလာထဲမှာပဲစိတ်ကြွစေ16တန်းနဲ့အတူစိတ်ကြွစေဝါထုတ်လုပ်တဲ့ပစ္စည်းတွေ ice လို့ခေါ်တဲ့မူရစ်စေးတွေကိုဖမ်းဆီးမိခဲ့တာဖြစ်ကြောင်းတချိမ့်မြို့နယ်မှာရဲမှူးကြီးတန်းနုကလည်း VOA ကိုပြောပြခဲ့ပါဗျ။အဲ့ဒီဩဂုတ်လ23ရက်နေ့မနက်ပိုင်းမှာပဲထိုင်းနိုင်ငံဘက်ချန်မဲဆိုင်မြို့နယ်လမ်းတစ်လျှောက်မှာရဲကင်းတွေကစစ်ဆေးနေချိန်မနက် 9:00 နာရီအချိန်ကားတစ်စီးကနောက်ပြန်လှည့်ပြီးထွက်ပြေးသွားခဲ့ပြီးတဲ့နောက်ကားပေါ်ကနေစိတ်ကြွစည်းတွေကိုပြစ်ချသွားပြီးမောင်းပြေးသွားတယ်လို့လည်းထိုင်းအနာဘိုင်းတွေကပြောပါတယ်။မဲဆိုင်မြို့နယ်အတွင်းမှာဆိုရင်ဒီလပိုင်းအတွင်းမှာပဲမြန်မာနိုင်ငံဘက်ကနေလာတဲ့မူရစ်စေဝါရောင်းဝယ်သူတွေကိုထိုင်းစစ်တပ်ဘက်ကဖမ်းဆီးရင်ပြစ်ခတ်မှုတွေလည်းရှိနေပါတယ်ရှင့်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ24ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူလာစေနိုင်ပါတယ်။အခုညပိုင်းသတင်းပတ်စင်ကဏ္ဍတွေမှာတော့အရင်ဆုံးသွေးပြန်ကြောအားနည်းမှုကြောင့်ဖြစ်တဲ့ခြေထောက်အနာကိုကုသနိုင်တဲ့နည်းလမ်းတွေအကြောင်းကြားရမှာဖြစ်တယ်လို့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍမှာတော့
လွတ်လပ်ရေးရပြီးကြတဲ့အခုရှိဆိုလို့ရှိရင်အစိုးရဘက်နေတဲ့လူလို့ဆိုလို့ရှိရင်တော့လူလိုလာကုန်ကူတောင်းရောင်းခွင့်ရှိတယ်မူရစ်စေဝါလည်းနဲ့
ရှမ်းပြည်နယ်တွင်ကမူရစ်စေဝါတိုက်ဖြတ်ရေးဆောင်ရွက်ချက်တွေပေါ်ရှမ်းလူတို့ရဲ့အတန်တချို့နဲ့အတူတခြားတိုင်းရင်းသားဒေသတီအသီးသီးကသတင်းစုံလင်ကိုနားဆင်ကြရမှာပါအခုရင်းဆုံးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်မှာတော့သွေးပြန်ကြောဆိုင်ရာ6ရက်နာအတွက်ခင်မီကူတာမှုတွေအကြောင်းကိုပြောပြပေးထားပါတယ်သွေးပြန်ကြောအာနေပြီဖြစ်တဲ့6ရက်အနာတွေဟာပျောက်ဖို့ကြာပေမဲ့ဒီသွေးအာကြောသွေးကြောအာနေတဲ့အတွက်ခင်မီနီးတွေရှိပြီးအနာတွေကိုလည်းမှမှန်ကန်ကန်ပြုစုကုသရင်ပြန်ပြီးတော့ပျောက်ကင်းနိုင်ပါတယ်သွေးပြန်ကြောအာနေတာကြောင့်သွေးပြန်ကန်ထွက်တာကိုပိတ်ပြီးပြန်ပြင်ပေးနိုင်တဲ့ခင်မီနီးတွေရှိလာသလိုအနာဖြစ်လာရင်လည်းပြုစုကုသရမှာတခြားအနာတွေနဲ့မတူတဲ့အတွက်တည်တဲ့နဲ့ဆောင်းရံရှောင်းရံတွေအကြောင်းကိုနှလုံးခွဲစိတ်အထူးကဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငိမ့်စားပါမောက္ခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါလေရှင်
โอเคตมกะดาดาคุณหมอเองเนี่ยตัวเราดีตีเปลี่ยนจ้อดิไม่ก้องดาจาง6รอบมาดิอนาฤทธิ์ตาเนี่ยปัดตะไปแล้วดิผิดหาจริงจองเย็นนอกกาวยบนเนี่ยกุตามุเทกามาดิปฏิสีลีกุตาไปดาเนี่ยอะห่าด้วยท่องอยู่ด้วยกุตามุนี่ก็เราปีกระเดะข้อเดียวပြောแก่จาเลยบ่เสียเนาะเออดิตะข้อต่อเสียดิจันเนี่ยกุตามุအသေးစိတ်နဲ့ပတ်သက်ပြီးတော့ထပ်ပြောအောင်ဆရာ
ကျွန်တော်ပြန်ပြီးပြောရလို့ရှင်တော့ဒီသွေးပြန်ကြောတွေအားနည်းလို့ခြေထောက်တွေမှာဖြစ်တဲ့ရောဂါဟာတော့တော်တော်လေးများပါတယ်ဒါလည်းအမှုမဲ့မမနဲ့နေနေလူပြောရဲ့အရေးကြီးလို့လည်းအရင်ထိခိုက်စေတယ်စိတ်ကြလည်းကြစေတယ်အဲ့ဒါနဲ့ပတ်သက်လို့ကုသနည်းတွေကတော့ပြီးခဲ့တဲ့ပတ်ကပြောခဲ့တာတော့အမှန်တမ်းအရေးကြီးတဲ့ဟာပါ compression fatigue ရဲ့ rest ကျွန်တော်မြောက်ထားတာဒီဘက်မှာတော့အဓိကပြောမယ်ဟာတော့ဒီအောင်စာပေါ့ဗျာအဲ့အနာတွေဘယ်လိုဆောက်ရှောက်မလဲဒါပေမဲ့အခြားတည်တဲ့ပြလိုက်တဲ့အားလေးတွေကိုလည်းပြောပြမှုစီစဉ်လာပါတယ်ဥမာဆိုတော့ဗျာပြီးရတဲ့ပတ်ရပြောခဲ့လို့လည်းခြေတော့အတွင်းမှာပြည်ပြန်ကြောတွေရှိတယ်ဉာဏ်လုံးနဲ့မြင်နေရတဲ့အပြင်မှာရှိတဲ့ပြည်ပြန်ကြောတွေဆိုတာရှိရဲ့ခြေတော့မှာအတွင်းနဲ့အပြင်ကလည်းကူးဆက်နေတယ်ဒါပေမဲ့ကလန်းသွားပဲဖြစ်ရမယ်အပြင်ကအတွင်းကိုသွားမယ်အတွင်းကနေနှလုံးကိုပြန်ရမယ်ဒါပေမဲ့အဲ့ဒီမှာကလန်းသွားအားရရမလုံတဲ့အခါမှာတကယ်ကတင်းရအပြင်ကိုကန်ပြီးတော့တဖြည်းဖြည်းနဲ့အဲ့ညမှာအနာလေးဖြစ်လာတယ်။တခြားအနာလည်းမတူဘူး။စိတ်ထဲစိတ်စားရုံနဲ့ဘယ်တော့မှလည်းမပြောက်ဘူး
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီအနာလေးဖြစ်စီတာနဲ့ပတ်သက်ပြီးတော့ဒီတွင်းသွေးပြန်ကျော်နဲ့ဒီပြင်ပမှာရှိတဲ့တွေးပြန်ကျော်ပေါ့နော်။အဲ့ဒီတွေးပြန်ကျော်တွေကိုဒီချိတ်ဆက်ပေးတဲ့ဘားတွေဖြစ်စီသွားတဲ့အပေါ်မှာဘယ်လိုမျိုးကုသမှုတွေလုပ်ပေးနိုင်လဲဆရာ
။ဒီလိုအထင်းကကန်ထွက်လာတဲ့နေရာလေးတွေကိုအားရလို့လို့ရလေဆိုတော့အခုဖြစ်နေညောင်ကြီးသွားဖြစ်နေတဲ့ဟိုလေဆာနဲ့လုတ်တဲ့ဥခုံးတွေရှိပါရဲ့အဲ့ဒီဟာဒီအဲ့ဒီအတွင်းဟာဒီအပြင်ကိုကန်ထွက်တဲ့အားလိုပေါ့ဗျာကန်ထွက်တဲ့နေရာတွေကိုသွားပြီးတော့လေဆာနဲ့ရှုပ်လိုက်လို့ရှိရင်သူကမကန်တော့မကန်တော့လို့ရှိရင်အဲ့ဒီမကောင်းတဲ့ဒီနေရာမပြောင်းတော့ဘူးမပြောင်းတော့လို့ရှိရင်အနာရီကျက်လာတယ်ဆိုတဲ့သဘောပေါ့နောက်တစ်ချက်ကတော့ electric coagulation ခေါ်တာပေါ့လျှက်စစ်နဲ့ဟိုလူကိုတက်လိုက်သေးတယ်လျှက်စစ်အဆင်မဟုတ်ပါဘူးအဲ့ဒီရရှိနေခုနကျွန်တော်ပြောတဲ့သွေးကိုကန်ထွက်စေတဲ့နေရာတွေကိုအော်တိုဆောင်းလေးနဲ့လိုက်စားပြီးတော့အဲ့နေရာလေးတွေကိုမီးရှို့ပြီးလို့ရတယ်မီးရှို့တယ်လို့လည်းလူများများလည်းအောင်ပြောရမှာပေါ့ဗျာ
ဟုတ်ကဲ့ဆရာအခုလိုဒီလေဆာနဲ့ကုတာနဲ့ဒီလျှက်စစ်နဲ့ကုတာအပြင်ပေါ့နော်နောက်ထပ်ရောခုနဲ့လည်းနေရှိနေလားဆရာ
နောက်တစ်ခုက square root therapy ခေါ်ပါတယ် square root ဆိုတာကတော့သူကမာချွတ်သွားအောင်လုပ်လိုက်တာပေါ့လေသွေးကြောရည်တွေကိုကျွန်တော်တို့ direct ဆေးလေးထိုးလိုက်ထိုးလိုက်လို့ရှိရင်အထက်ကသေးရအမြင်မကန်တော့ဘူးသူတို့ရင်အနာချက်သွားမယ်ဆိုရင်ရေစင်းနဲ့အခုဆိုလို့ရှိရင်တော့ဆီလိုက်ကြီးအခုမှတော့ဖြစ်ပေါ်နည်းတွေကတော့ဆူဒင်တက်ချိုတက်ကဟိုပါလို့စတဲ့အစည်းတွေနဲ့လည်းလုပ်တဲ့နည်းတွေအမျိုးမျိုးရှိပါတယ်စကလရိုးဆက်အေဂျင့်ဆိုတာပေါ့အဲ့ဒါနဲ့လုပ်ပြီးတော့သွေးကြောတွေကိုသွားပြီးတော့ရောင်ရအောင်လုပ်လိုက်တာပေါ့ ဒီအနာကိုကုရနေရာမှာအဓိကဒီလေစာနဲ့ပိတ်တာရယ်နောက်တစ်ခုကဒီလက်စနဲ့တူပြီးပိတ်တာနေနောက်ဆုံးတစ်ခုကတော့ဒီသွေးကြောတဲ့ကိုဆေးထိုးထည့်ပြီးတော့ပိတ်တဲ့သဘောပေါ့ဆရာနော်ဒီသွေးကြောတွေပြန်ကောင်းသွားအောင်လားဟုတ်ကဲ့ပါဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီသွေးပြန်ကြောတွေဒီပြတ်သွားတဲ့အထားကိုပြင်ဆင်တဲ့ကုသမှုပြီးတဲ့အခါမှာအဲ့ဒါကြောင့်ဒီဖြစ်လာတဲ့အနာတွေကိုပြည အနာရီကိုကြည့်လိုက်လို့ရှိရင်အနေပေးရအညီရအဲ့ဒါကြီးတဲပြီးတော့အနာရီအားချိမပေါင်းဖြစ်နေတယ်အဲ့ဒါဆိုကျွန်တော်တို့အဓိကအနာရီကိုကြည့်ရှုစောင့်ရှောက်တဲ့နေရာမှာအနာဟာဆန့်ရှင်းစင်ကြင်ပြရပါမယ်ဒီအနာကနေပြီးတော့ဆွေးပြီးပုတ်ပြီးနေတဲ့အပိုင်းလေးတွေအကျိုးရှိတွေပေါ့ဗျာကလစီတွေအဲ့ဒါလေးကျွန်တော်တို့ဖယ်ထုတ်ပြရမယ်နောက်ပြီးတော့ဒီကြီးရခေါ်တဲ့ကိုးတွေမကွာအောင်အကာအကွယ်လေးပေးရပါမယ်နောက်တစ်ခုကဒီအနာကိုချက်ပြီးတော့အနည်းလေးလို့အနာရဲပြီးတော့တက်လာအောင်လုပ်ပြီးတော့ကျွန်တော်တို့ဆောင်ဝင်ရဲတာဝန်ကြီးဖြစ်တယ်အဲ့ဒီအနာချက်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ active realization ခေါ်တဲ့အနည်းပေးတက်ပြီးတော့အပေါ်လို့ရေးရတက်လာအောင်ကြည့်ရဲကျွန်တော်တို့ကလုပ်ပြီးမှုရှိတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအနာတွေကိုပြုစုဆောင်ချုပ်တဲ့နေရာမှာတတိထားမဲ့ချက်တွေရောရှိသေးလားဆရာကြီးဆောင်ရဆောင်ရပေါ့ဆရာနော
်အတူတူပြင်ဒီကျေးပြန်ရောအားနည်းလို့ဖြစ်ရတဲ့ဒီအနာတွေပေါ့လေ Venus Alpha ခေါ်တာပေါ့အဲ့လာနေတဲ့ပတ်သက်လာလို့ရှိရင်တော့ကျွန်တော်တို့ကစီးတဲ့လားတခြားအနာစီးတဲ့လားနဲ့ကိုယ်ပြားခြားနေတာလေးရှိပါလေဥမာ allergic ဖြစ်တဲ့စီးမျိုးကိုတုံးဆွဲလို့လုံးဝမရပါဘူးဥမာပရင်းစီလိုဟာမျိုးတွေခဲမိတာတို့ဥဒတ်စီးတွေကိုဥဒတ်စီးများများထဲလိုက်တိုင်ကောင်းသွားမယ်ဆိုတော့မာယိုနဲ့ဒီမှန်ချက်တွေနဲ့သွားပြီးတော့လုပ်ရင်လည်းအဲ့ဒီနာတွေကမချက်ဘူးအဲ့တော့အဲ့ဒီနာကိုဒီကပြော allergic နဲတဲ့ဟာမျိုးတွေကိုကျွန်တော်ကထည့်ပြရမယ်နောက်ပြီးတော့အနာဘာတဲမှာဆိုတာလေကိုယ်အရေးပြားကနေဖြစ်ပေါ်လာတဲ့အသားတွေပေါ့လေအဲ့ဒီသားတွေမှာလေပိုတင်းတက်တွေပါတော့အဲ့ဒီပိုတင်းတွေကပိတ်ဆို့ထားလို့ရှိရင်အနာလည်းအနပေးကမတက်နိုင်ဘူးနော်အတလူကမတက်နိုင်ဘူးအဲ့ဒီကမျိုးကြလို့ရှိရင်ကျွန်တော်တို့က proteolytic enzymes ပါတဲ့ဈေးတွေအဲ့ဒါတွေမျိုးထည့်ပြရတယ်နောက်ပြီးတော့အနာဟုလေကုသစီနိဂံချက်တဲ့အဖြစ်မျိုးကိုကျွန်တော်တို့ကဖြောက်ရမယ်။အဲဒီကအနာဟုတန်ရှင်းအောင်ကျွန်တော်ကလုပ်ပြီးမယ်။တန်ရှင်းလိုက်ပြီးလည်းပြန်လာပြီးတော့အလက်ကလေးလေးတွေမကောင်းတဲ့အရေးအရွဲတွေအဲ့ဒါလေးတွေဆိုတာကပ်ပြီးလို့လည်းဖြည်းဖြည်းဖြာပြီးတော့ပြီးမယ်။အဒီအခုကမှဆိုလို့ရှိရင်တော့ခက်ကအရင်မိလာတဲ့အတွက်ကြောင့်သူသူသေးပြီးတော့ကျန်တဲ့နဲ့ပတိယပေါ့။အဲဒုစရဆိုပါပေါ့ဗျာ။အဲ့လိုမျိုးတွေတဲ့ဘူကမှာဆိုရင်အရင် voice လေးဖြစ်တဲ့အရေးကိုလည်းစုံနိုင်တယ်အဲ့လိုမျိုးတွေကိုကျွန်တော်တို့တွေ့တယ်။တွေ့တဲ့အခါမှာနောက်တစ်ခုကအရေးကြီးဆုံးကစေးတဲ့နယ်မှာအများဆုံးစေးတဲ့ကတော့ silver subcutaneous နဲ့ potential permanganate အဲ့လိုအမျိုးပေါ့လေအနာကိုနူးညံ့ပြီးတော့ဒုက္ခမပေးတဲ့စေးတွေဖြစ်ပြရတယ်
။ဟုတ်ကဲ့ဆရာအဲ့တော့နောက်ကျန်တဲ့အဓိကကုသမှုတစ်ခုဖြစ်တဲ့ဒီဖွဲ့စိတ်ကုသမှုနဲ့ကာကွယ်ရေးနဲ့ပတ်သက်တဲ့အပိုင်းကိုတော့နောက်တစ်ခါမှထပ်ပြောတော့မှာဆရာနော်။ကျေးဇူးများရှင်ပါတယ်ဆရာ။
ကွန်မန့်တက်ဆက်ပေးနေတဲ့ဂျမားရေကန်တာပြန်လည်ထုတ်လွှင့်ချက်ကိုပေါ့ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင်။အခုမြန်မာရေသုံးသက်ချက်နှာစင်ရပါမယ်။ဒီတစ်ပတ်မှာတော့အာဆီယံအသင်းဝင်နိုင်ငံတွေနဲ့ NLD အစိုးရဆက်ဆံရေးကိုဥအောင်ခင်တုံသက်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
အာဆီယံကိုကိုယ်စားပြုပြီးအပြည်ဆိုင်ရာအရေးမှာဥဆောင်ပါဝင်ဖို့ဒေါ်ဆန်းစုကြည်ကိုစင်ကာပူဝန်ကြီးချုပ်ကမနစ်ကမေတ္တာရက်ခံပူပါတယ် NLD အစိုးရဖွဲ့စည်းပြီးနှစ်လအကြာမြန်မာပြည်ကိုလာလေရင်ပန်ကြွားသွားတာဖြစ်လို့ NLD အဖွဲ့ချုပ်ကိုထောက်ခံသူတွေအတွက်စိတ်ကြည်နူးစရာဖြစ်ရပါတယ်နောက်တော့မကြပါဘူးလာအိုနိုင်ငံဗီယန်ရှင်းမြို့တော်မှာကျင်းပတဲ့အာဆီယံဖိုရမ်မှာဒေါ်ဆန်းစုကြည်ကိုရာသက်ပါအာဆီယံစုချီးမြှင့်ပြန်ပါတယ်မလေးရှားအခြေစိုက် Asian Strategy and Leadership Institute ဆိုတဲ့ပုဂ္ဂလိကအဖွဲ့ကချီးမြှင့်တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်နဲ့အတူရာသက်ပါအာဆီယံစုချီးမြှင့်ခံရသူကတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့မလေးရှားဒုဝန်ကြီးချုပ်ဖြစ်ပါတယ်။ဒေါ်စုကိုစားဝန်ကြီးဒေါက်တာတပ်မြင့်ကစုကိုလက်ခံရယူပါတယ်။
လူ့ကွေရေးနဲ့ဒီမိုကရေစီအရေးမှာအစဉ်အလာကြီးမားတဲ့ဒေါ်စုကိုအာဆီယံခေါင်းဆောင်လှုပ်ဖို့စင်ကာပူဝန်ကြီးချုပ်ကပြောကြားပြီးမကြာမီမှာအာနာရှင်ဟွန်ဆန်နဲ့မတင်ရှားတဲ့မလေးရှားဒုဝန်ကြီးချုပ်နဲ့အတူရာသက်ပံအာဆီယံစုချင်းမြင့်နဲ့မလေးရှားပုဂ္ဂလိကအဖွဲ့ရဲ့အပြုအမူကိုမကျေနပ်သူတွေလည်းရှိပါတယ်။အာဆီယံအတွက်ဘာမှမလုပ်ရသေးခင်မှာရာသက်ပံစုချင်းမြင့်ခံရတာဟာပြည်သူ Belu Epipi, ASEAN Athene Yao Doyen, ASEAN Bonsan Atai, A Seaway Bong Tong Chibi, Jimpa Niyarane, A Chain Kona Miavare. Pirui Mamma Swepe Yisure Mu Ya, Kumajide Kisago, Pepe Taraha, ASEAN Delipipare. Malaysia and Indonesia Ga, ASEAN A Yellow Yusatare, Yakain Ruinja Piatanaro, ASEAN Titi Seaway Wema, Kauntown Nidam Hobau. ASEAN Wunimia Seaway Ma, Along the Bordu Ma, Sompia Nainamo, Ogata Kanganaha, A Yejibare. ASEAN Ogadae, a season, Lopang Wingo, Sa Yibi Pobiada Maholo, Utenzing a Suyaha, Ruhinja Kisago, Bepe Tanang Gebare.
Dosu Nanganjaye Wingi Pilaro, ASEAN Nangandri, Wangwon Taitunlu, Dizema Sakoya Nima, Seaway Chimpabu, the Bordu Valley. Yanguma Chimpare, ASEAN Nanganjaye Wingimia, a Losunu Buema, Yakampine, a Chinigu, Dosuga, Chimpiabare. မြန်မာအစိုးရလုပ်ပုံကိုင်ပုံဟာနေခွေးကြောင့်မလေးရှားဝင်ကြီးကဝေဖန်ပြီးတေးချလွတ်လပ်တဲ့ကျွမ်းကျင်သူအဖွဲ့ကိုစုံစမ်းစစ်ဆေးခိုင်းဖို့အကြံပေးပါတယ်။ဒေါ်စုကလည်းရလကောင်ရဖို့အတွက်အချိန်ယူရကြောင်းဖြေပါတယ်။နောက်တော့စားသုံးကုန်ပစ္စည်းတင်ဆောင်တဲ့မလေးရှားထောက်ပံ့ရေးသင်္ဘောကိုလာခွင့်ပြုပါတယ်။မလေးရှားထောက်ပံ့ရေးပစ္စည်းကိုမြန်မာဘက်မှာရောပင်္ဂလားဒေ့ရှ်ဘက်မှာရောဖြန
သင်းဟာဝေဖန်ရှုတ်ချတာမျိုးမလုပ်ခဲ့ပါဘူးအခုမှမလေးရှားဝန်ကြီးချုပ်ကရေးကြီးခွင့်ကျဲလုပ်လာလို့အလို့သဘောနဲ့ဆွေးနွေးလာတာဖြစ်ပါတယ်ပြဿနာကင်တွင်မှဟာစေအစိုးရလက်ထက်ကတည်းကပုံမူပျော်ပြောင်းလာပေမဲ့အနှစ်သာရကတော့အတူတူဖြစ်ပါတယ်နိုင်ငံရေးပထဝီမပြောင်းသလိုနိုင်ငံခြားရေးလှမ်းစဉ်လည်းမပြောင်းနိုင်တဲ့သဘောဖြစ်ပါတယ်လွန်ခဲ့တဲ့ဧပြီလဖိလစ်ပိုင်နိုင်ငံမနီလာမှာကျင်းပတဲ့အာဆီယံထိပ်သီးညီလာခံမှာလည်းဒေါ်စုဟာအင်ဒိုနီးရှားသမ္မတနဲ့အလွတ်တွေ့ဆုံပြီးရခိုင်ရိုဟင်ဂျာကိစ္စကိုနိုင်ယူဝဲလောက်ဆွေးနွေးကြောင်းသိရပါတယ်မြန်မာအစိုးရဟာဒီကိစ္စကိုစိုက်လိုက်မှတ်တပ်ဆောင်ရွက်နေကြောင်းဒေါ်စုရှင်းပြတယ်လို့သိရပါတယ
်ဧပြီလနောက်ပိုင်းကျင်းပတဲ့မနီလာအာဆီယံထိပ်သီးညီလာခံမှာရခိုင်ရိုဟင်ဂျာပြဿနာကွဲပြောက်နေပြန်တာတွေ့ရပါတယ်ညီလာခံအပြစ်ထုတ်ပြန်တဲ့အာဆီယံဥက္ကဋ္ဌရဲ့25မျက်နှာကြီးညာချက်မှာဒေသဆိုင်ရာပြဿနာများကိုဖော်ပြပြီးမဲ့ရခိုင်ပြည်နယ်ရိုဟင်ဂျာကိစ္စကိုတော့ချန်လှပ်ထားပါတယ်ရိုဟင်ဂျာကိစ္စကိုဒေသဆိုင်ရာပြဿနာအဖြစ်မလေးရှားနဲ့အင်ဒိုနီးရှားကယူဆကြပြီးမဲ့အာဆီယံထိပ်သီးညီလာခံကအတိအမှတ်မပြုတဲ့သဘောဖြစ်နေပါတယ်။ဒါကြောင့်အာဆီယံနိုင်ငံတွေမှာလူ့အခွင့်အရေးစိတ်သုံးနေပြီလို့ Human Rights Watch ကဆိုပါတယ်။ရခိုင်ပြည်နယ်မှာကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်ရဟီဒီနဲ့ NLD အစိုးရတို့သဘောထားကွဲလွဲနေပါတယ်။အရင်အစိုးရဟောင်းတုံးသွားတဲ့နီးဗျူဟာတွေကိုပဲ NLD အစိုးရကဆက်သုံးနေလို့စိတ်ပြက်မိတယ်လို့ရဟီဒီကဆိုပါတယ်။ကာကွယ်ရေးပြည်ထောင်စုနဲ့နေဆက်ရေးရာကိုစစ်တပ်ကကင်ထားတာမို့ရခိုင်ကိစ္စမှာစစ်တပ်နဲ့ NLD သဘောထားချင်းတူတယ်လို့ဖြစ်နေပါတယ်စစ်တပ်ရဲ့ဥတီချက်ကိုပြပြစီမဲ့နိုင်ငံခြားရေးလမ်းစဉ်မျိုးကိုစစ်ကောင်းဆောင်ဘက်ကလက်ခံမှာမဟုတ်ဘူးလို့ဝေဖန်သုံးသပ်ကြပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်
ရရှိမှာအချင်းပြည်နယ်ထဲမှာ2017နှစ်စာပိုင်းကလေးကပြန်လည်စတင်လာခဲ့တဲ့စစ်ပိုးတွေကြောင့်မလို့ဒေသခံကြေးရွာသားတွေစစ်ပေးရှောင်ထွက်ပြေးကြရတယ်လို့ပဲကချင်ပြည်နယ်ရဲ့ဒေသအခြေအနေဟာလည်းအတော်လေးကိုမတည်မငြိမ်ဖြစ်နေခဲ့ရပါတယ်။6နှစ်ကြာလာတဲ့ဒီစစ်မီးဟာအခုနှစ်ပိုင်းလပိုင်းတွေမှာပိုပြီးတော့အရှိန်မြင့်တက်လာနေတာမို့လို့ကချင်ဒေသခံစစ်ပေးဒုက္ခသည်တွေရဲ့နေစဉ်လူနေမှုဘဝတွေစီးပွားရေးဘဝတွေဘယ်လိုများရုန်းကန်နေကြရပါသလဲ။အခုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဒီကြောင့်ဆွေးနွေးကြဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့တော်ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ် ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကျူပြီးတော့ပြပို့ထားလို့လည်းရပါတယ်။ View မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ Email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကျူးလိုပါတယ်ခင်ဗျ။
စနေညတရားလေးလိုက်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပြစီရှင်အခုတိုင်းရင်သတင်းလှကဏ္ဍကိုနှာစင်ရပါမယ်ထိုင်းမြန်မာနေဆက်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာပါရှင
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလှကကျူဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နမ်တီဆစ်ဆောင်စခန်းနေကချင်ဒုက္ခသည်တွေအတွက်ရိတ်ခါအကူအညီပေးရေးကားတွေပိတ်ပင်တားမြစ်ခံခဲ့ရပါတယ်မွန်ပြည်တပ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးဖို့မွန်ပြည်နယ်အစိုးရကနေတိုက်တွန်းခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်ဘူးသီးတောင်မောင်တော်ဒေသလုံးစုံရဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါ။သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မိုးကောင်းမြို့နယ်နမတိစစ်ဆောင်စခန်းနီးကဆုံစစ်ဆောင်ရွာသားတွေကိုကူညီပေးဖို့ဖားကန့်ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကပစ္စည်းတင်ဆောင်လာတဲ့ကားတွေကိုကားမိုင်းဂိတ်မှာပိတ်ပင်တားမြစ်ခံရပြီးကုညီရေးအဖွဲ့ရဲ့ကား၈စီးအနက်က၄စီးမှာလိုင်စင်မဲ့ဖြစ်နေလို့ကားမိုင်းရဲတပ်ဖွဲ့ကနေအမှုဖွင့်ထားပါတယ်ဒီလိုတားမြစ်မှုကြောင့်ရဲတပ်ဖွဲ့ဝင်တွေနဲ့ရုံးရင်းဆန်ခတ်ဖြစ်ပွားခဲ့လို့ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအသင်းဒုတာဝန်ခံဒေါ်ကိုင်ရင်ဟာဥကောင်းတန်ရာရရှိခဲ့ပြီးယခုခါမှာမြစ်ကြီးနားဆေးရုံကြီးမှာအတွင်းလူနာအဖြစ်စေဝါကုသမှုခံယူနေရတယ်လို့အဖွဲ့တာဝန်ခံဦးလာမောင်လာတောင်ကပြောပါတယ်။ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့အနေနဲ့လည်းသူတို့ကိုတားဆီးပိတ်ပင်ခဲ့တဲ့တပ်မတော်ကအရာရှိ၃ဦးတို့ကိုတားဆီးမှုချင်းချောက်မှုတွေနဲ့ကာမရေးစခန်းမှာအမှုဖွင့်ထားပါတယ်။ကုညီရေးတားဆီးပိတ်ပင်ခံရမှုနဲ့ပတ်သက်ပြီးကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ကနေဩဂုတ်လ23ရက်နေ့မှာသတင်းစာရှင်းလင်းပွဲလှုပ်ဆောင်ခဲ့ပါတယ်။
မွန်ပြည်တပ်ပါတီသွဲဖက်သွင်းမှုနာကျိုးရဲ့ပြည်တွင်းရေးရာဌာနတာဝန်ခံနာဝင်လှတို့ဦးဆောင်တဲ့ဖွဲ့ဟာဩဂုတ်လ23ရက်နေ့မှာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ဦးဆောင်တဲ့ပြည်နယ်ဆိုးရွားဖွဲ့နဲ့တွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံမှုမှာတော့တနင်္ဂနွေလပြည်ကရက်ဆက်ရေးသဘောတူစာချုပ် NCE နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုအထူးကထားဆွေးနွေးခဲ့ကြတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်ပြည်တွင်းငြိမ်းချမ်းရေးတည်ဆောက်မှုအပိုင်းမှာပါဝင်နိုင်မှုအတွက်မွန်ပြည်တပ်ပါတီအနေနဲ့ NCE လက်မှတ်ရေးထိုးဖို့လိုတယ်လို့ပြည်နယ်ဆိုးရွားကနေတိုက်တွန်းထားပါတယ်ဒီတွေ့ဆုံမှုမှာ NCA ကိစ္စတွေပြင်မွန်စာပေတင်ကြားရေးကိစ္စမွန်လူထုတွေကန့်ကွက်နေတဲ့ MCL ဘေးလက်မြေဆက်ယုံကိစ္စဒေသဖွံ့ဖြိုးရေးကိစ္စပြင်နှစ်ဖက်ခက်ခဲတွေကိုဆွေးနွေးဖို့တလတစ်ကြိမ်ထပ်မံတွေ့ဆုံကြဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါပြင်မွန်ပြည်တပ်ပါတီနဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့လည်းတွေ့ဆုံဆွေးနွေးနိုင်ဖို့စီစဉ်နေစေလည်းဖြစ်ပါတယ်
။ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီ ALD ရဲ့ပါတီဗဟုယုံသစ်ဖွင့်ပွဲနဲ့ဗဟုအလုံးမှုဆောင်ရွေးချယ်ပွဲကိုရခိုင်ပြည်နယ်ကြောက်တော်မြို့မှာဒီလ20ရက်နေ့ကကျင်းပခဲ့ပါတယ်။ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာရခိုင်အမျိုးသားတစ်ခုတည်းအတွက်တည်ထောင်ထားတဲ့ပါတီမဟုတ်ဘဲရခိုင်ပြည်မှာရှိတဲ့တိုင်းရင်းသားတွေအကုန်လုံးအတွက်ကိုစားပြုဖွဲ့စည်းထားတဲ့ပါတီဖြစ်တယ်လို့ပါတီတာဝန်ရှိသူဦးမျိုးကျော်ကပြောပါတယ်။အခမ်းအနားကို ALD မြို့နယ်ဦးစီးကော်မတီတွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်ခိုင်ဖြိုးတဆညရခိုင်မျိုးချစ်ပါတီမျိုးခမီးဒိုင်းနဲ့စတဲ့တိုင်းသားပါတီတွေကကိုယ်စားလှယ်တွေအပါအဝင်လူပေါင်း300ကျော်တက်ရောက်ခဲ့ပါတယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာ1990ပြည့်ရွေးကောက်ပွဲမှာရခိုင်ပြည်နယ်အတွင်းနေရာအများအနိုင်ရရှိခဲ့ပြီး2014နှစ်မှာတော့ရခိုင်အမျိုးသားတိုးတက်ရေးပါတီ RNDP ပေါင်းစည်းပြီးပါတီတစ်ခုကိုရခိုင်အမျိုးသားပါတီ ANP အဖြစ်ဖွဲ့စည်းခဲ့ပေမဲ့နောက်ပိုင်းမှာပါတီတွင်သဘောထားကွဲလွဲမှုတွေကြောင့်အခုလိုတခြားပါတီတည်ထောင်တာဖြစ်ပါတယ်
2020ရွေးကောက်ပွဲမှာကချင်ပြည်နယ်ကုစားပြုအမျိုးသားပါတီအနေနဲ့ပါဝင်ရှင်ပြန်နိုင်ဖို့အတွက်ကချင်ဒီမိုကရက်တစ်ပါတီ KDP ကချင်ပြည်နယ်ဒီမိုကရေစီပါတီ KSTP ကချင်မျိုးရာကွန်ကရက်ပါတီ KNC နဲ့လော်ဝော်မျိုးရာစီလုံးရေးနဲ့ဖွံ့ဖြိုးရေးပါတီ LNUTP တို့ကနေပေါင်းစည်းနိုင်ရေးအတွက်ဒီလ18ရက်နေ့မြေကြီးနားမြို့မှာအလို့သဘောဆွေးဆုံဆွေးနွေးခဲ့ကြတယ်လို့ KTV ဖွဲ့ကောင်းဆောင်ဦးအောင်ခန်းကပြောပါတယ်။ဘာသူတွေအလုံးပေါင်းစည်းရေးကိစ္စကိုမူအရသဘောတူညီထားကြပြီမဲ့အသေးစိတ်ကတော့အဖွဲ့အစည်းမှာတင်ပြပြီး2018ခုနှစ်ဇန်နဝါရီလမှမှပြန်လည်အတည်ပြုဆွေးနွေးသွားမှာဖြစ်ပါတယ်။အခုလိုကချင်းပြည်နယ်ကပါတီတွေတပါတီတွေပေါင်းစည်းဖို့အတွက်လူသူဘက်ကအားပေးဆက်ကမှုရှိပြီမဲ့လည်းတချို့ပါတီကတော့လူမျိုးခွဲခြားမှုတွေရှိနေတဲ့ဝေဖန်မှုတွေကြောင့်သဘောမတူညီတာတွေတချို့လည်းရှိနေပါတယ်။2015ရွေးကောက်ပွဲတုန်းကကချင်းပါတီတွေပေါင်းစည်းမှုမအောင်မြင်ခဲ့တာကြောင့်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရပါတယ်။
ECA မြန်မာကြောက်ထုတ်တဲ့ကုမ္ပဏီကနေကရင်ပြည်နယ်ဗအံမြို့နယ်မှာရှိတဲ့မိဆန်တောင်မှာကြောက်ထုတ်လုပ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးဒေသခံတွေကကန့်ကွက်လိုက်ပါတယ်။ကြောက်ထုတ်လုပ်ခွင့်ရရှိရင်ဒေသခံလိုအပ်ချက်များကိုလုပ်ပေးမယ်လို့ကုမ္ပဏီဘက်ကပြောဆိုပေးမယ်လဲအမခံချက်မရှိတဲ့အတွက်လက်မခံနိုင်သလိုထုတ်လုပ်ခွင့်ပေးပါကဒေသခံတွေဆုံးရှုံးနစ်နာမှုများစွာရှိလာမှာဖြစ်လို့ကြိုတင်ကန့်ကွက်တာဖြစ်တယ်လို့မိဆန်ရွာရမီရဖဆိုရှယ်ဖော်ထွန်းကပြောပါတယ် ECA မြန်မာကုမ္ပဏီကကြောက်ထုတ်လုပ်မှုနဲ့ပတ်သက်ပြီးဩဂုတ်လ12ရက်နေ့မှာဒေသခံသဘောထားများကိုရယူဖို့ရန်တွေ့ဆုံပွဲပြုလုပ်ချိန်မှာဒေသခံတွေကအခုလိုကန့်ကွက်တာဖြစ်ပါတယ်
ခုတင်လွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအကြမ်းဖက်သက်ဖြတ်မှုတွေဇက်တိုက်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မောင်နှံခရိုင်အတွင်းမှာလုံခြုံရေးတပ်ဖွဲ့တွေတိုးချက်ထားပြီးတော့ဒေသတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်ဆောင်ရွက်နေပေမဲ့ဒေသခံရခိုင်မျိုးနွယ်စုတွေကတော့သူတို့အတွက်လုံခြုံမှုကင်းမဲ့နေတယ်လို့ပြောပါတယ်ဘူဒီတော်မောင်နှံဒေသအတွင်းလုံခြုံရေးအင်အားနည်းနေတဲ့အခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ရခိုင်ပြည်နယ်မုတ်တော့ခရိုင်တောင်မှနေထိုင်ကြတဲ့ဒေသခံတိုင်ရန်သားတွေအတွက်လက်ရှိအခြေအနေမှာလုံခြုံမှုရှိတယ်လို့ပြောဖို့ခတ်တယ်လို့ရခိုင်မျိုးဆိုင်ပါတီဥက္ကဋ္ဌဦးစွာဝန်းထွန်းကအခုလိုပြောပါတယ်
ကျွန်တော်ဒီတိကျမှလည်းအဲ့မှာဆိုင်ရယ်နေတာပဲ။လုံခြုံမှုမရှိဘူးလို့ကျွန်တော်ကြားပြီးရတယ်။ဘာလို့လဲဆိုတော့စက်ချတာကိုခံရတယ်ဆိုပြီးတော့ပြောနေကြတာပေါ့။ခုကတော့တင်းနေနေလို့ပြောတာပဲ။ဒါပေမဲ့ခုကမင်းချေးပြဖို့ပေါ့။ဒီချင်းခပ်ပေါ်ပြီးတော့ဒီချင်းလာမလို့ဆိုတော့ကျွန်တော်ကခံမလို့မရဘူး။ခုကလုံခြုံမှုရှိကြလားဆိုတော့ပြောပြရတယ်။ဒါပေမဲ့ခက်ပါတယ်ကျွန်တော
်။လွန်ခဲ့တဲ့အင်္ဂါနေ့ညနေပိုက်ကမောက်တော်မျိုးလုံခြုံရဲ့အခြေအနေကိုမောက်တော်မျိုးခံလူငယ်တူကရခိုင်ပါသာနဲ့အခုလိုပြောပါတယ
်။ဟုတ်မိုးတိကျတော့ဘာလို့လဲဆိုတော့ညာကဖဲပါတယ်ဆိုတော့ခုအဖဲနဲ့ဒီကနေ
့အခုမြို့ကြီးရှိကရွာမှာပြဿနာဖြစ်နေကြပါတယ်။မနေ့ကတရားကိုဖမ်းမိတယ်။အဲ့ဒီဖမ်းမိတဲ့ကိစ္စနဲ့ခုနကဥက္ကဋ္ဌကိုစပ်ပစ်လိုက်တယ်။မောင်တော်မျိုးထဲမှာလုံခြုံရေးမရှိဘူး။အလုံးကအဲ့ဒီဘက်ကိုလိုက်သွားကြတယ်။အခုမျိုးထဲမှာရှိတဲ့ရခိုင်တွေကတော့9နိုင်နောက်ဆုံးဖြစ်တဲ့အတွက်အလုံးဝင်သွားကြပြီ။အပြင်မှာတရားမှမရှိတော့ဘူး။စိုးရိမ်စိတ်ကတော့လူတိုင်းမှာရှိနေကြတယ်။
လွန်ခဲ့တဲ့တလန်လာနေ့ကမောက်တော်မျိုးအရှိဖအီတလီယာဘင်္ဂလီယောကဘင်္ဂလီတူကိုဓာတ်တွေပါဝင်ဇာရဲသုံးဆောင်ပစ္စည်းတချို့နဲ့လုံချုံရဲတက်ဖွဲ့တွေကဖမ်းမိပြီးနောက်တနေ့ညနေပိုင်းမှာကျေးရွာအုပ်ချုပ်ရေးမှုကိုအကြံဖာသမားတွေကလာရောက်ဆက်ဖြတ်ခဲ့တာပါ။ဩဂုတ်လ3ရက်နေ့ကကိုက်ကီကျေးရွာကမြို့တရံသားချိုက်ဦးကိုအကြံဖာသမားတွေဆက်ဖြတ်ခဲ့ပြီးတဲ့နောက်မှာအဲ့ဒီဒေသမှာရှိတဲ့မြို့အပါဝင်တခြားတရံသားတွေဘဝရက်တည်းအခကြုံနေရတယ်လို့ဒိုင်နာမျိုးသားပါတီကကောက်ဆောင်တူဖြစ်သူဦးအောင်ကျော်စောကခိုင်ပါသာနဲ့အခုလိုပြောပါတယ
်။
အရင်လိုလှုပ်ရှားဖို့ဆိုတာလုံခြုံရေးရှိမှလှုပ်ရှားရမှာပါလုံခြုံရေးဘလောက်ပဲရှိရှိကျွန်တော်တို့သွားချင်တဲ့နေရာသွားလို့မရဘူးမြို့တိုင်းရင်းသားဆိုတာကအများဖြင့်တောင်ပေါ်မှာပဲနေကြတာဖြစ်တယ
်မောက်တော်မျိုးနေမှုရေးမှုကြော်ဝင်းမြက်ကတော့လုံခြုံရေးတွေကိုသူတို့အနေနဲ့အတက်နိုင်ဆုံးနဲ့ပုံမှန်လုပ်နေတယ်လို့ဆိုပါတယ်မကြသိမီကမောက်တော်ရသေးတော်နဲ့ဘူးသိတော်မျိုးနေတွေကိုပြည်ထောင်စုဝန်ကြီးတွေစိုက်ဖဆိုင်ရာအကြီးအကဲတွေနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဘူးတို့ရောက်ရှိလာပြီးဒေသခံတိုင်းရင်းသားတွေအနေနဲ့ရော်တွေကိုစန့်ခွာမသွားဖို့အတွက်လုံခြုံရေးအစီအစိုက်တွေကိုတိုးမြှင့်ပေးမယ်လို့ပြောဆိုခဲ့ပေမဲ့အခုအချိန်ထိထိရောက်မှုတစုံတရာမရှိသေးဘူးလို့ဒေသခံတွေကပြောပါတယ
်ဆက်ပြီးတော့ရှမ်းပြည်နယ်အတွင်းမှာရှမ်းယုံမစစ်စင်ရဲ့အမိနဲ့ဩဂတ်စ်လ21ရက်နေ့လောက်ကစပြီးတော့ဝင်းစီဝါတိုက်ဖြတ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်သွားမယ်လို့ရှမ်းပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးအဝန်ကြီးဗိုလ်မှူးကြီးနိုင်ဝင်းအောင်ကလာရှိုးမြို့မှာပြောကြားလိုက်ပါတယ်ဒေသခံလူထုမျှော်မှန်းနဲ့မူရင်းစေဝါကင်းစင်ရေးတကယ်ဖြစ်လာမလားဆိုတာရှမ်းပြည်မူရင်းစေဝါစောင့်ကြည့်ရေးအဖွဲ့ခေါင်းဆောင်လည်းဖြစ်မြမငင်းချမ်းကြီးကိုပံ့ပိုးမှုပြုနေတဲ့ပြည်အောင်စု Institute Writer လည်းဖြစ်တဲ့ဦးခွန်ဆိုင်ကိုနမ်ဟောမ်ကနေဆက်သွယ်မေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြားရမှာပါရှင်
ရှမ်းပြည်နယ်လုံခြုံရေးနယ်နယ်စပ်ရေးအဝန်ကြီးပုံမူကြီးနိုင်ဝင်းအောင်ကမူရစ်စေဝါရှင်လင်းရေးစတင်လှုပ်ဆောင်မယ်လို့ပြောဆိုသွားတဲ့အပေါ်ရှင်လင်းရေးတကယ်လုပ်နိုင်မယ်လို့မြင်ပါသလားရှင်
။မူရစ်စေဝါပြဿနာကိုအစိုးရကအမေရိကန်ပြည်ထောင်စုနဲ့စာချုပ်ချုပ်ပြီးတော့မှအတိုက်ဖြစ်ခဲ့တာဆိုချင်1984ခုနှစ်အောက်ကလေးကဖြစ်ပါတယ်။အခုထိဆိုလို့ရှိရင်နှစ်ပေါင်း30ကျော်40ရှိတော့ပြီမရှင်းနိုင်သေးဘူး။
ဆရာတို့ကရှမ်းပြည်မူရစေဝါကိုအစဉ်တစိုက်ဆောင်ကြည့်နေတယ်ဆိုတော့တကယ်လို့အခုရှင်းလင်းမယ်ဆိုရင်တကယ်ရှင်းနိုင်မယ်လို့မြင်ပါသလား
who shimmy solution, the Geran Shin and Abalis, Nanga Yia, so Yabama, Manire, Lulu, Pansia, the Chugara, the Rupa, the Ru, Luke and Sato Nire, Muyisiva, Ungudama, that is not the Ru, Panlain name, Dilu, Pansi Mu, a Yu Muriha, Gongure Lulu, to a Piakwa Tazi Mamho.
A young Muy Yaza, she loves a villain your tone and a lay, a cougar on Machida Usuro, Pedurega, Muy Siwago, a digger tolo need a legend.
Lula ya bigre a cushy solution. As we have a needed little solution, you know. Lula la gongudang, young Quinchy, Muy Siwal in it, but the Quinchy. As we are sanching the solution, no, but the Lucian let ye you carries or a deusaga, a shall look it like it.
Okay, the gay patient name, poor Nilanga Goshi by the Lashin.
Muy Siwane, but that day. A poor series of going, ah, longo, Susie Broma, a pisha wood. A true to Abrama, a people mobile. Ding, general, beyond Zujima, a peep kinde, poco, so a shadow yak, cabaret, no you see one a patelosi. Dira, the appearing and looting, ah, look, and all la Susie, general, traya lango, to do, Pubang, Shajaya, Shajam is losing a day. Nanga Yi Chang would have general Suniame, Democracy, Federal, Dari Suniame, general of the voting in Jisha, Dari Shana is solution. A soyapo, Sanchin Hari, a Piapon, let to each jaga a Joshi, a conkey upon him, a pity.
Kulu Pija be that to a Jesu demolition.
Akusa be the engine took Gunas in Sayamaba.
Mogong Munen and Madisa Shams a canny, doka deri a dread, Jaka a goony, be ye, poye, gari, garman gama, big bin, damn ye, kankayavare. Mumpy dip party in it and see elema ye tobo, Mumpy net so yagan in a pet whistle muma, titon, kevare.
Tarashinwe kunas in Kizanakaro, Piana, why not, Darikani, a person did set to a maiden in the ten rabbit the party. Now the chamber assisted mafia, so drea a washer, Jamaka and that.
Time is a data gasuzi tolin binid, dying drin lakanago, nasing garabashi, kutolin binid, nyaku, nigani, sen it, season, sasongo, dan lunjin, pipij, nyas, and nigani, set an it, landomita, tons and in and azerugani, nasin, nimarishin. A kujada rin in yabet, take down yonid and gataga three inch to go, matangi take up your japi bow machine.
Nayanaga Nejami Tamhatchatrigo in Atombi Pianle Yeswebu, Russia Baka Chuba Nibi, Russia Suya Pumbu Losambo Nima Bianle de Yui, American Baka Tankape Sumu, Salet Hashima Piedello, American Kagui, Wenji Jim Metrica, Tigani Jadabrini, Ukraine and Kisin to Mapio Subare, Ukraine Tamrane to Pulo de Drinsa Shilin Vema, American Kagui, Wenji Kulu Piosu Dora Piabare. American sitter drain laying up young let her to rego, who tank when people tamara turn a try and new jaja go, account a popo a dre. Pentagon sitana choco, American tamara in Buroga. Majakin mad lanyon chappi me, look, come my yabare. Sulanako, my donga, twitter lumuku, and madamara try a setter yita jet to my tin hub, pop jacket, seizing o. Account a popo a dre, gagway, when ye jim medico, chowla, chain be my pit, so be. Horse region and my Tamazon pop jacket be the Nama. New York Times net writer the agency room, my D. Echego down when she do rega a debut, Tabare. India be do re in the net, Boko Yesaya, a chair led retaining Tawingo, Chiga Ubriga, and Nintalin, Ludia Yonjoga, digging each other, Brini, my Sumpia Bade. Be do re ya lebuyan and Yalongo skin puppy, a chair led re ya you bulome, so ya ya mapondinga, season bo. Ubari chang po bao kerago, kong the mari, go uba kong pega, then you didn't you take a kulu, some pia like that preparation.
Jazabrin in Yavan, take down your need and Nangaragadri and Jinjago, Matangi Tajinia, Bidwarava, Dinya season Tolo Yemuga, met Itan Zimchebi, Tampan Engineer Garo Shangwan Champia Parishan. A good tolu and bigger season to go, Piu in Mamma, season internet Samyana, Bami.voanews.com, Male Nasin Nanjavare, Nepan Taujanim Nabai season to go, line to meet at Thompson Hill, Lizard, Lizard Guru and Nipan, you Nasin Namare, Piu go Nasin Gajare, Dredges to Demarishan, Torashimia, Alung Shunlan Chamni Javazishan.
This program has come to you from the Voice of America, Washington.